Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်တွေရဲ့2016ခုနှစ်နိုဝင်ဘာလ16ရက်ပို့တဟူးနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32နဲ့50ရုပ်ကနေတက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာကျွန်တော်အောင်မဒီညအစီအစဉ်တွေကိုတောင်းယူပြင်ဆက်ပေးမှာပါခင်ဗျာ
မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပဲသတင်းတွေကိုမိုက်တန့်စင်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ကြမှာပါကရီးနိုင်ငံလူလူကိုဒီကနေ့ဒီမိုကရေစီနဲ့ပတ်သက်ပြီးမင်ကွန်းပြောတဲ့အထက်သမ္မတဥပမာကမြန်မာနိုင်ငံအကြောင်းကိုလည်းထည့်ပြောသွားပါတယ်။နိုင်ငံတော်တမင်ငံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကဒီကနေ့အမေရိကန်အာဆီယံစီးပွားရေးကောင်စီကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံပါတယ်။ရုရှားနိုင်ငံကတော့နိုင်ငံတကာရာဇဝတ်တရားကွန်ရုံး ICC ကနေနှုတ်ထွက်လိုက်ပါပြီ။ဒီသတင်းတွေနဲ့အတူတခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
ကောင်းပါပြီခင်ဗျာဒီကနေ့ညနားဆင်ကြမယ့်သတင်းလော်ရီထဲမှာတော့ရခိုင်ပြည်နယ်မှာဖြစ်ပေါ်ခဲ့တာတွေနဲ့ပတ်သက်ပြီး HRW ကလူခွေးဆောင်ကြီးအဖွဲ့နဲ့ဘန်ကောက်post သတင်းစာကဒီဖော်ပြချက်တွေဟာပကတိအခြေအနေနဲ့မကိုက်ညီဘူးလို့မြန်မာအစိုးရဘက်ကပြောဆိုလိုက်ပါတယ
် HRW ရဲ့ဟို report ပေါ့နော်ထုတ်ပြန်ချက်နဲ့အမှန်တကယ်ပျက်စီးမှုကိုနှိုင်းယှဉ်ကြည့်တဲ့အခါမှာကျွန်တော်တို့ဒီတိုင်းတွေ့ရတယ်ဝဘိတ်မှာသူတို့ကအင်ဂျီတရာလို့ပြောပါတယ်တကယ်လက်တွေ့
နိုင်ငံတော်အတိုင်းအမြံရုံးသတင်းထုတ်ပြန်ရေးကော်မတီအတွေ့အမှုဦးစော်ထေးကပြောသွားတာပါဒီအကြောင်းပြည်စုံကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်ဒါအပြင်အမေရိကန်သမ္မတရွေးကောက်ပွဲအပြီးရွေးကောက်ခံသမ္မတအနေနဲ့သဘောထားကွဲလဲမှုတွေရှိနေတာကိုဘယ်လိုတုံ့ပြန်ကင်တွယ်သွားမှာလဲဆိုတာနဲ့ပတ်သက်ပြီးတော့တင်ပြပေးမှာပါဒုတိယပိုင်းနိုင်ငံရေးအစီအစဉ်မှာတော့အပတ်စဉ်အစီအစဉ်တွေဖြစ်တဲ့မြန်မာမီဒီယာမြင်ကွင်းမြန်မာရေးသုံးသပ်ချက်နဲ့အားကစားသတင်းအစီအစဉ်တွေကိုတင်ဆက်ပေးမှာပါအခုတော့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနှုတ်နဲ့မအီတန်စင်တို့ကပြောပြပေးပါမယ်ခင်ဗျာ
ကမ္ဘာတော်နိုင်ငံအများအပြားဟာဖိနှိပ်အုပ်ချုပ်မှုတွေကနေရုန်းထွက်ပြီးဒီမိုကရေစီအတွက်ရုန်းကန်တိုက်ပွဲဝင်ခဲ့ကြတယ်ဆိုတာကိုဒီကနေ့ဂရိနိုင်ငံအေသင်မြို့တော်မှာမင်ကွန်းပြောတဲ့အထက်မြန်မာနိုင်ငံကိုလည်းဥပမာတစ်ခုအနေနဲ့သမ္မတဘရက်အိုဘားမားကအထည်ပြောသွားပါတယ
် It's why today we support the right of Ukrainians to choose their own destiny why we partner with Tunisians and the people of Myanmar as they make historic transitions to democracy
ဒါကြောင့်လည်းပဲဒီကနေ့ဆိုရင်တို့ရဲ့ကိုပိုင်ပန်းတိုင်ကိုရွေးချယ်တဲ့ယူကရိန်းလူထုရဲ့အခွင့်အရေးကိုကျွန်တော်တို့အားပေးထောက်ခံနေတာပါဒီမိုကရေစီကိုရွေးချယ်ရှောက်လန်းကြတဲ့မြန်မာတူနီရှားနိုင်ငံတွေနဲ့လက်တွဲလှုပ်ဆောင်နေကြပါလို့သမ္မတဥပမာကပြောသွားပါတယ်။ဒါအပြင်အမေရိကန်ပြည်ထောင်စုမှာငြိမ်းချမ်းစွာအာဏာလွှဲပြောင်းရေးရဲ့အရေးကြီးပုံကိုလည်းဒီမိုကရေစီနဲ့ပတ်သက်ပြီးဂရိလူထုကိုပြောတဲ့မင်ကွန်းထဲမှာသမ္မတဘရက်အိုဘားမားကအလေးနဲ့ပြောသွားပါသေးတယ်။မဲဆွယ်ပွဲတွေမှာအပြင်းထန်ရှင်ပြိုင်ကြပေမဲ့ရွေးကောက်ပွဲပြီးတဲ့အခါဒီမိုကရေစီဟာငြိမ်းချမ်းစွာအာဏာလွှဲပြောင်းရေးအပေါ်တည်မီနေကြောင်းနောက်တက်မဲ့သမ္မတနဲ့သူနဲ့ကြားမှာသဘောထားကွဲပြားတာတွေအများအပြားရှိပေမဲ့အမေရိကန်ဒီမိုကရေစီဟာလူတူတယောက်လူတူတယောက်ထဲအများကြီးပို့ပြီးအရေးကြီးတဲ့အကြောင်းအေသင်မြို့တော်မှာသမ္မတဥပမာကပြောသွားပါတယ်။ဥရောပတိုက်နဲ့ဒီဒေသရဲ့လုံခြုံရေးအတွက်အမေရိကန်ကဆက်ပြီးကူညီပံ့ပိုးသွားမယ်ဆိုတာကိုလည်းသမ္မတဥပမာကပြောပါတယ်။ဒေါ်နယ်ထရမ့်အစိုးရလက်ထက်အမေရိကန်ပြည်ထောင်စုမှာတီးခြားရက်တည်တဲ့ခေတ်သစ်တစ်ခုဖြစ်လာမလားဆိုတဲ့စိုးရိမ်ချက်တွေရှိနေချိန်မှာပဲသမ္မတဥပမာကအဲ့လိုပြောတာပါ။
လက်ရှိသမ္မတဘရက်အိုဘားမားအစိုးရစီကနေအာဏာလွှဲပြောင်းရွေးလုပ်ငန်းစဉ်ဟာသတင်းတစ်ပတ်ကြာလာပြီးတဲ့နောက်မှာချိုးချုံမှုတွေဆက်သွားနေတယ်လို့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကအင်္ဂါနေ့နှောင်းပိုင်းမှာ Twitter ကနေပြောလိုက်ပါတယ်။သူ့အဖွဲ့ထဲမှာအချင်းချင်းအဆင်ပြေတာတွေအစိုးရအဖွဲ့ထဲမှာဘယ်သူတွေပါမဲမပါဘူးဆိုတာတွေအပေါ်မှာခံမှန်ပြောဆိုတာတွေကြဲကြဲပြန့်ပြန့်ထွက်နေချိန်မှာပဲထရမ့်ကအခုလိုပြောလိုက်တာပါ။အစိုးရအဖွဲ့ဝင်တွေကိစ္စနဲ့တခြားရာထူးနေရာတွေအတွက်ဆုံးဖြတ်ချက်ချနေရတဲ့အမျှလုပ်ငန်းစဉ်ဟာစနစ်တကျဆက်သွားနေတယ်လို့ Mr. Trump က Twitter မှာရေးလိုက်ပါတယ်။နောက်ဆုံးစကားတင်ဘသူတွေကိုရွေးမယ်ဆိုတာသိတဲ့သူကသူပဲဖြစ်တယ်လို့လည်းဆိုပါတယ်။ Trump အဲ့လိုမရေးခင်မိနစ်20လောက်မှာပဲအမျိုးသားလုံခြုံရေးဆိုင်ရာ Republican တာဝန်ရှိသူဟောင်း Elliot Cohen ရေးတဲ့ပြင်းပြင်းထန်ထန်ဝေဖန်ထားတဲ့ထင်မြင်ချက်စောင်းပါတစ်ပုဒ်ကို Washington Post သတင်းစာက website မှာဖော်ပြခဲ့ပါတယ်။ Conservative ဝါဒီတွေက Trump လက်အောက်မှာတာဝန်ထမ်းဆောင်ဖို့သူအကြံပေးထောက်ခံတာမဟုတ်ဘူးဆိုပြီးအဲဒီဆောင်ပါမှာကိုဟန်ကရေးထားတာပါရွေးကောက်ပွဲပြီးအသွင်ကူးပြောင်းကာလမှာကိုယ်ယူကာယဖြစ်တာတွေအများရှိတတ်ပေမဲ့လည်းအဆုံးမှာတော့အဆင်ပြေသွားတတ်တာပဲဖြစ်ကြောင်းနဲ့ဒါပေမဲ့အခုအချိန်နေဟာပုံမှန်အသွင်ကူးပြောင်းရေးတခုမဟုတ်တလို့ Trump အစိုးရအဖွဲ့ဟာလည်းပုံမှန်အစိုးရအဖွဲ့တစ်ဖွဲ့ဖြစ်မှာမဟုတ်ဘူးလို့သူယုံကြည်တဲ့အကြောင်းကို Elliot Cohen ကရေးသားထားတာပ
ါနိုင်ငံတကာရာဇဝတ်တရားခုံရုံး ICC ကနေနှုတ်ထွက်ဖို့ရုရှားသမ္မတ Vladimir Putin ကအဆုံးဖြတ်လိုက်ပါပြီလူမျိုးတုံးတပြတ်မှုလူသားထုအပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုနဲ့ဆေးရာဇဝတ်မှုတွေကိုတရားစစ်ဆေးစီရင်တဲ့နိုင်ငံတကာတရားစီရင်ရေးဆိုင်ရာပထမဆုံးဥပဒေပိုင်းအဖွဲ့အစည်းကနေနှုတ်ထွက်မဲ့အမိန့်တရက်ကိုသမ္မတပူတင်ကဒီကနေ့လက်မှတ်ရေးထိုးထုတ်ပြန်လိုက်တာပါသမ္မတပူတင်ရဲ့အမိန့်ကိုရုရှားအစိုးရအင်တာနက်ဆာမျက်နှာမှာဖော်ပြထားပါတယ် တရားရုံးမှာသူနဲ့ဆက်ဆက်ပြီးတော့ထားရှိတဲ့မျှော်လင့်ချက်တွေကိုမပြည့်မီခဲ့တယ်လို့အစစ်အမှန်လွတ်လပ်တဲ့တရားရုံးလည်းမဟုတ်ခဲ့ဘူးလို့ရုရှားနိုင်ငံခြားရေးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။2008ခုနှစ်ကဂျော်ဂျီယာနဲ့ရုရှားကြားဖြစ်ခဲ့တဲ့စစ်ပွဲပေါ် ICC ရဲ့ကင်တွယ်လှုပ်ဆောင်မှုနဲ့ပတ်သက်ပြီးရုရှားအစိုးရကမကျေနပ်ဘူးလို့သတင်းတွေမှာဖော်ပြကြပါတယ်။ရုရှားအစိုးရလူလာတဲ့တောင်အိုစတီးယားဒေသမှာဂျော်ဂျီယာအစိုးရကအရက်သားတွေအပေါ်ပြုမှုလှုပ်ဆောင်မှုနဲ့ပတ်သက်ပြီးတရားရုံးကမြင်အောင်မကြည့်ခဲ့ဘူးလို့ရုရှားအစိုးရကယူဆထားပါတယ်။
အမေရိကန်ပြည်အောင်စုမြောက်ဒါကိုတာပြည်နယ်မှာဌာနေတိုင်းသားတွေရဲ့နေမျိုးတွေကိုဖျက်ဆီးတိဆောက်မဲ့ရေနံပိုက်လိုင်းအစီအစဉ်ကိုနိုင်ငံတော်ဝန်အင်ကာနေကထပ်မံကန့်ကွက်ဆန္ဒပြနေကြပါတယ်။ကီလိုမီတာ 1,900 ရှေ့ရှားရှိလျားတဲ့ဒါကိုတာ Access ပိုက်လိုင်းအပြီးသက်တိဆောက်မှုတွေကိုကန့်ကွက်ဆန္ဒပြနေကြတယ်။ Standing Rock စုမျိုးနွယ်စုဝင်တွေနဲ့အတူတသားတဲ့ရှီတောင်ပြတာတဲ့အနေနဲ့နယူးယောက်မြို့ကလမ်းမတွေပေါ်မှာတက်ကြွလှုပ်ရှားသူတွေဆန္ဒပြခဲ့ကြပါတယ်။ဒီစီမံကိန်းကြောင့်ဒေတာတွင်ရေရင်းမြစ်တွေဆုံးရှုံးရမယ်အနေနဲ့ရှိပြီးတော့ရှားပါရင်ကျေးမှုနေပြည်တော်ကိုထိခိုက်ပျက်စီးစေနိုင်တယ်လို့လည်းအမေရိကန်ဌာနေတိုင်းရင်းသားတွေနဲ့တဘာဝပတ်ဝန်းကျင်အရေးတက်ကြွလှုပ်ရှားသူတွေကပြောဆိုနေကြပါတယ်ဝစ်ကွန်ဆန်ပြည်နယ်မီလဝါကီမြို့မှာလည်းဒီပိုက်လိုင်းစီစဉ်အတွက်ငွေရင်းနှီးထုတ်ပေးတဲ့ Wells Fargo ဘဏ်ရှိမှဆန္ဒပြသူတွေစုဝေးခဲ့ကြပါတယ်စူးဌာနေတိုင်းရင်းသားတွေဟာဒီစီမံကိန်းကိုဟန်တားဖို့ကြိုးစားတဲ့အနေနဲ့ပိုင်လိုင်းတိဆောက်ရာလမ်းတစ်လျှောက်မှာယာယီစခန်းတွေထိုးပြီးလနဲ့ချီကန့်ကွက်ဆန္ဒပြနေကြတာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့လတုန်းကတော့ဆန္ဒပြသူတွေနဲ့ရဲဝင်တန်းတွေကြားမှာအကြမ်းဖက်ထိတ်တက်ရင်ဆိုင်မှုတွေဖြစ်ခဲ့ပြီးတော့ဆန္ဒပြသူတရားကြော်ဖမ်းဆီးထိန်းသိမ်းခံခဲ့ရပါတယ်။ဒီပိုင်လိုင်းဖောက်လုပ်ပြီးစီးမယ်ဆိုရင်တော့ဒါကိုတာပြည်နယ်ကရေနံတွင်းနှစ်ခုကနေ Illinois ပြည်နယ်ကရေနံလုပ်ငန်းတွေရှိရာကိုနေစဉ်ရေနံစိမ်း C4 သိမ်းထက်မနည်းဖြန့်ဝေနိုင်မှာလည်းဖြစ်ပါတယ်။
အမေရိကန်အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီဝေကနေဗုဒ္ဓညဘက်တရုံတွေကိုတည်းဆက်လက်ထုတ်လွှင့်နေပါတယ်။နိုင်ငံခြားရေးဝန်ကြီးဒေါက်ဆန်းစုကြည်ကဒီကနေ့မနက်ပိုင်း10:00နာရီအချိန်ကနိုင်ငံခြားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးအခမ်းအနားမှာအမေရိကန်အာဆီယံစီးပွားရေးကောင်စီကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံပါတယ်။အဲဒီလိုတွေ့ဆုံချိန်တွင်မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုပြုလုပ်မဲ့အခြေအနေတွေကိုအမြင်ဖလှယ်ဆွေးနွေးခဲ့ကြတယ်လို့နိုင်ငံခြားရေးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုကစီးပွားရေးလုပ်ငန်းတွေမြန်မာနိုင်ငံမှာလာပြီးတော့ရင်းနှီးမြှုပ်နှံကြဖို့ဒေါက်ဆန်းစုကြည်ကဖိတ်ခေါ်ခဲ့တဲ့ပြင်အစိုးရတည်လက်ထက်မှာဆောင်ရွက်နေတဲ့စီးပွားရေးမူဝါဒတွေစီပွားရေးဖွံ့ဖြိုးတိုးတက်မှုဆိုင်ရာကိစ္စရပ်တွေအပေါ်မူပေါင်းချမှတ်အကောင့်ထွက်ပေါ်ဆောင်ရွက်နေတာတွေကိုရှင်းလင်းပြောကြားခဲ့တယ်လို့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။အဲဒီကိုယ်စားလှယ်အဖွဲ့ကအမေရိကန်အာဆီယံစီပွားရေးကောင်စီဥက္ကဋ္ဌနဲ့အမှုဆောင်ရာရှိချုပ်ဖြစ်တဲ့ Mr. Alexander Fleming ကဦးဆောင်ပြီးအမေရိကန်စီပွားရေးလုပ်ငန်းကြီးတွေဖြစ်ကြတဲ့ American International Group AIG, CD Group, Coca-Cola, Exxon Mobil, General Electric GE, JHP Go, Elanco နဲ့ MasterCard တို့ကအကြီးအကဲတွေတာဝန်ရှိပုဂ္ဂိုလ်တွေပါဝင်ပါတယ်။ဒါ့အပြင်မြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးစကော့မာစီရဲ့လည်းဒီတွေ့ဆုံဆွေးနွေးပွဲမှာပါရှိပါတယ
်။အင်ဒိုနီးရှားနိုင်ငံမှာဘုရားသခင်ကိုစော်ကားပြောဆိုတဲ့ဆွေးနွေးဆွဲချက်နဲ့ဂျကာတာဒေသရဲ့ခရစ်ယာန်ဘာသာရေးအုပ်ချုပ်ရေးမှုကိုတန်တရားရှိသူတို့အဖြစ်အင်ဒိုနီးရှားရဲတပ်ဖွဲ့ကဒီကနေ့မှပြောလိုက်ပါတယ်။ဒါဟာမွတ်စလင်အများစုဖြစ်တဲ့နိုင်ငံမှာဘာသာရေးအရတည်ငြိမ်ခံနိုင်စွမ်းကိုအဓိကဆန်းသပ်မှုတစ်ခုလည်းဖြစ်ပါတယ်။လူကြိုက်များတဲ့အုပ်ချုပ်ရေးမှုဘာစူကီအာဟုတ်တဟာဂျာပူနာမာဟာစုံစမ်းစစ်ဆေးနေတဲ့ကာလအတွင်းမှာနိုင်ငံတကာထွက်သွားလို့နိုင်ငံတွေကနေထွက်သွားလို့မရဘူးလို့ဒီကနေ့မှလုပ်တဲ့သတင်းစာရှင်းလင်းပွဲတစ်ခုအတွင်းမှာအင်ဒိုနီးရှားရဲတပ်ဖွဲ့စုံစမ်းစစ်ဆေးရေးမှုအာရီဒိုနိုကပြောသွားပါတယ်။ဒါပေမဲ့လည်းအုပ်ချုပ်ရေးမှုပြောတဲ့စကားဟာတကယ်ပဲဖျားသခင်ကိုပုတ်ခတ်စော်ကားတာလားဆိုတဲ့အပေါ်မှာစုံစမ်းစစ်ဆေးသူတွေနဲ့ဘာသာရေးဆိုင်ရာကျွမ်းကျင်သူတွေကြားမှာသိသိတတ်တာသဘောထားကွဲလွဲနေတာကြောင့်အုတ်ချုပ်ရည်မှုအဟုတ်ကိုလက်ရှိမှာဖန်ဆီးမထားဘူးလို့စုံစမ်းစစ်ဆေးရမှုဒုနုကပြောပါရယ်ရဲတပ်ဘွဲ့ဟာကိုယ့်အလုပ်ကိုကျွမ်းကျင်ချင်တဲ့ဒီအမှုကိုကင်တွယ်လှုပ်ဆောင်တဲ့အပေါ်နဲ့အများပြည်သူရှိမှာတရားစစ်ဆေးတဲ့အပေါ်ကျေးဇူးတင်ကြောင်းကိုဒီကနေ့မှလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာအုတ်ချုပ်ရည်မှုအဟုတ်ကပြောသွားပါရယ
်တူရကီတိုက်ခံဘာသာရေးကောင်းဆောင်နဲ့ဆက်ဆက်ရှိတဲ့ဆိုတဲ့ပါကစ္စတန်နိုင်ငံကပညာရေးဖွဲ့စည်းတွေရဲ့ကွန်ရက်တစ်ခုကတူရကီနိုင်ငံသားဝန်ထမ်းတွေလာမဲ့တနင်္ဂနွေနေ့နောက်ဆုံးထားပြီးနိုင်ငံတွေကနေထွက်သွားဖို့ပါကစ္စတန်ကညွှန်ကြားထားပါရယ်တူရကီသမ္မတရေဂျစ်တိုင်ယပ်အာဒိုဝမ်နိုင်ငံတော်တရားဝင်ခီးစဉ်တစ်ခုနဲ့ပါကစ္စတန်နိုင်ငံကိုရောက်မလာခင်နိုင်ငံပိုင်းတွင်ဒီကနေ့အဲ့ဒီညွှန်ကြားချက်ထွက်လာတာပါ Park Talk နိုင်ငံတကာကြောင်းများလို့သိကြတဲ့ပညာရေးကွန်ရက်ဟာပါကစ္စတန်နိုင်ငံတဝန်းအဓိကမြို့ကြီးတွေမှာကျောင်းသားကျောင်းသူပေါင်း11,000လောက်ကိုပညာသင်ပေးနေတာပါမိသားစုဝင်တွေအပါအဝင်လူပေါင်း900ကျော်၃ရက်အတွင်းနိုင်ငံကနေထွက်သွားဖို့ ပါကစ္စတန်ဆိုရကယူရီရဲ့ဆုံးဖြတ်လိုက်တဲ့ပေါ်အထူးပဲဆိုရင်ပြီးတဲ့ကြောင်းအဲ့ဒီပညာရေးကွန်ရက်ကပြောပါတယ်။သူတို့ရဲ့ဗီဇာတွေတတန်းကုန်သွားပြီဖြစ်တာကြောင့်တူရကီနိုင်ငံသားဝန်ထမ်းတွေနိုင်ငံကနေထွက်သွားဖို့ညွှန်ကြားထားတယ်ဆိုတာပါကစ္စတန်ပြည်ထောင်စုဌာနတာဝန်ရှိသူတို့က VOA ကိုအတည်ပြုပြောဆိုပါတယ်။
အီရန်နိုင်ငံမိုဆူးမြို့အနောက်ပိုင်းကရှီယာပြည်သူစစ်တွေဟာတယ်အာဖာမြို့နားကကျေးရွာတွေမှာရဲသားတွေကိုအမြောက်ကြီးတွေနဲ့ပစ်တာတရားလက်လွတ်တပ်ဖြတ်တာတွေလုပ်နေတယ်လို့အာရက်လူမျိုးစုအကြီးအကဲတဦးကဒီကနေ့မှဆွဆွဲလိုက်ပါတယ်။မိုဆူးမြို့တောင်ဘက်ကကျေးရွာတွေမှာရှီယာတွေကဆူနီမွတ်စလင်တွေကိုတပ်ဖြတ်ပစ်တဲ့အထောက်အထားတွေရထားတယ်လို့အပြည်ပြည်ဆိုင်ရာလူငင်းချမ်းသာကွင်အဖွဲ့ကပြီးခဲ့တဲ့သတင်းပတ်မှာပြောထားပါတယ်။အီရန်မှာဒုတိယအကြီးဆုံးမြို့ဖြစ်တဲ့မိုဆူးမြို့ဟာအာရက်စစ်သွေးကြွတွေရဲ့နောက်ဆုံးအခိုင်အမာမြို့ပြစခန်းဖြစ်ခဲ့ပြီးတော့အခုဒီခါမှာတော့အီရက်တက်တွေကထိန်းချုပ်ထားပါတယ်။လက်ရှိမှာမိုဆူးမြို့အနောက်ဘက်ကကျေးရွာ80လောက်ကိုရှီယာပြည်သူစစ်တွေကသိမ်းထားတယ်လို့ယူဆကြရပါတယ်။လူနေဒေသတွေအပါအဝင်အဲ့ဒီကျေးရွာတွေကိုရှီယာပြည်သူစစ်တွေကအမြောက်တွေနဲ့ကျုံတလုံးပစ်နေတယ်လို့ဆူနီမွတ်စလင်လူမျိုးစုတစ်ခုရဲ့ခေါင်းဆောင်ရှေ့ခ်ဂျူမာအာမက်ဒေါ်ဝါကဆွဆွဲတာပါ။ဒီဆွဆွဲချက်ကြောင့်မိုဆူးမြို့တိမ်တိုက်ပွဲကနေလူမျိုးကွဲတွေကြားသွေးထွက်တန်ယူတိုက်ခိုက်တာတွေဖြစ်လာနိုင်တယ်လို့လည်းဆိုရင်ချက်တွေမှာပေါ်ထုတ်လာနေပါတယ်
။အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတွေမှာနိုင်ငံရေးအခင်းကျင်းတွေပြောင်းလဲနေတဲ့ကြားကပဲမြောက်ကိုရီးယားမှာလူခွင့်ရေးချိုးဖောက်တာတွေကြေကြေပြန့်ပြန့်ဖြစ်နေတယ်ဆိုတာပေါ်ရည်ယူဆောင်ရွက်မှုဆက်ပြီးတော့ကြိုးပမ်းနေကြဆဲပါ။မြောက်ကိုရီးယားလူခွင့်ရေးအခြေအနေဆိုင်ရာကုလသမဂ္ဂထူးဆောင်စစ်ဆေးရေးမှုအသစ်ထောမတ်ဆိုဝေကင်တာနာဟာတောင်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးယွန်ပျောင်စီနဲ့ဒီကနေ့ဆိုးမြို့တော်မှာတွေ့ဆုံပါတယ်။လူသားလူကိုဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်မြောက်ကိုရီးယားကိုနိုင်ငံတကာရာဇဝတ်တရားခုံရုံး ICC မှာတင်ပြီးစစ်ဆေးရေးကုလသမဂ္ဂလူမျိုးရေးကောင်စီကနေနောက်လာမှာဆုံးဖြတ်ချက်တရချမှတ်နိုင်အောင်ထပ်ပြီးတင်သွင်းမဲ့အစီအစဉ်တွေကိုညှိနှိုင်းဆွေးနွေးကြတာပါမြောက်ကိုရီးယားကတော့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးနိုင်ငံတကာကပြစ်တင်ဝေဖန်တာကိုအများအပြားလစ်လျူရှူတာဒါမှမဟုတ်တုံ့ပြန်ညှင်းဆုံတာတွေလုပ်ခဲ့ဥပါရခင်ဗျာ Direct from Washington The
Voice of America The VOA နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မအီတန်စင်တို့ကကြီးညာပေးခဲ့တာပါ VOA မြန်မာပိုင်းစီစဉ်တွေကိုအခုထုတ်လင်းနေတဲ့တစ်ချိန်တည်းမှာပဲ VOA မြန်မာပိုင်းရဲ့ website ဖြစ်တဲ့ bami.voanews.com နဲ့ Facebook စာမျက်နှာတွေမှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ခင်ဗျာအခုတော့ရခိုင်ပြည်နယ်အရေးရှင်းလင်းပွဲကျင်းပတာနဲ့ဆက်လိုက်ရအောင်ပါရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်ပြီးပြင်ပအစီရင်ခံစာနဲ့သတင်းတွေမှာမီးလောင်ပျက်စီးမှုဖော်ပြတဲ့အခြေအနေတွေဟာလက်တွေ့မြေပြင်အခြေအနေနဲ့ကွာခြားတာတွေရှိနေကြောင်းအစိုးရကဒီကနေ့သတင်းထုတ်ပြန်လိုက်ပါတယ်လောလောဆယ်မှာရခိုင်ပြည်နယ်အတွင်းလုံခြုံရေးတပ်ဖွဲ့တွေကအကြမ်းဖက်မှုမှာပါဝင်သူတွေအလုံးကိုဖမ်းဆီးဖို့နဲ့ဆုံးရှုံးသွားတဲ့လက်နက်တွေပြန်ရတဲ့အထိနေမီရှင်းလင်းတာတွေကိုဆက်လက်ဆောင်ရွက်ဖို့ရှိနေကြောင်းထည့်သွင်းပြောကြားပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်အတိုင်ပင်ခံရုံးသတင်းထုတ်ပြန်ရေးကော်မတီကရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တာတွေနဲ့ပတ်သက်ပြီး HRW ခေါ်လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့နဲ့ Bangkok Post သတင်းစာပါဖော်ပြချက်တွေဟာပကတိအခြေအနေတွေနဲ့ကွဲလဲတာတွေရှိနေတယ်လို့ဒီကနေ့ညနေပိုင်းမှာနေပြည်တော်မှာသတင်းစာရှင်းလင်းပွဲကျင်းပပြီးသတင်းထုတ်ပြန်ခဲ့ပါတယ်ဒီလိုကွဲလဲမှုရှိနေကြောင်းကိုသတင်းထုတ်ပြန်ရေးကော်မတီအတွင်းရေးမှူးဦးစောထေကအခုလိုရှင်းလင်းပြောဆိုပါတယ
် HRW ရဲ့ဟို report ပေါ့နော်ထုတ်ပြန်ချက်နဲ့အမှန်တကယ်ပျက်စီးမှုကိုနှိုင်းယှဉ်ကြည့်တဲ့အခါမှာအဲကျွန်တော်တို့ဒီတိုင်းတွေ့ရတယ်ဝဘိတ်မှာသူတို့ကအင်ဂျီတရာလို့ပြောပါတယ်တကယ်လက်တွေ့မြေပြင်အခြေအနေကကျွန်တော်105လုံးဖြစ်ပါတယ်ဒါကျွန်တော်တို့ဘက်ကတကယ်မြေပြင်မှာပို့ပါတယ်ငါးလုံးပို့လောင်တယ်ဆိုတွေ့ရပါတယ်နောက်ကြက်ရိုးပင်မှာ145လုံးသူတို့ကလောင်တယ်ပြောပါတယ်ကျွန်တော်တို့လက်တွေ့မြေပြင်မှာအဲတောင်လိုရဟန်းနေနဲ့တွားပြီးတော့ခွင်းစင်းတဲ့အခါမှာ30လုံးပဲလောင်တော့တွေ့ရပါတယ်အဲ့တော့ဘယ်လောက်ပွာလဲဆိုတော့115လုံးတော့ပွာနေပါအောင်ကြောင်ပိုက်ကလည်း85လုံးဒါပေမဲ့မြေပြင်မှာ20ဆိုတော့အားလုံးပေါင်း65လုံးပွားပါတယ်ဒါကြီးစားမှာဆိုရင်သူကအင်ဂျီကကျွန်တော်တို့က300လောက်ရှိတယ်ပြောပါတယ်ဒါပေမဲ့ဒီပျက်စီးသွားတာကကျွန်တော်တို့ကတရွာလုံးပျက်စီးသွားမှာ30ပဲပျက်စီးရဲဆိုတာတွေ့ရပါတယ
်ဘန်ကောက်ပို့သတင်းစာပါကွဲလွဲချက်တွေကိုလည်းအခုလိုပြောဆိုပါတယ
်ဒါကြီးစားအောင်ကြတော့ဘန်ကောက်ပို့ကဘယ်လိုပြောလဲဆိုတော့အိမ်လုံးကြီးကျွန်တော်900ပျက်စီးရဲလို့ပြောပါတယ်အိမ်လုံးကြီးပျက်စီးရဲဆိုတော့သူတို့ပြောထားတဲ့ဓာကြီးစားကြီးရွာရဲ့မူလရှိတဲ့အိမ်ကြီးကဘလောက်ရှိတယ်ဆိုတော့ရှင်းရင်းဆွဲအိမ်ကလက်တွေ့မြေပြင်မှာ330ပဲရှိပါတယ်။အဲ330ဟိုမှာမြေပြင်မှာကျွန်တော်တို့က30လုံးပဲတောင်းလာဖြစ်ပါတယ်။အဲ့တော့သူတို့ရဲ့ဆွဆွဲချက်နဲ့ကျွန်တော်တို့ကနိုင်ရှင်ကြည့်ပါတော့။မြေပြင်မှာရှိတဲ့အောင်လဲဆို300လောက်ပေါ်ရတယ်။နောက်ဟိုသူတို့ရဲ့ဆွဆွဲချက်900နဲ့နိုင်ရှင်ကျွန်တော်600ကျော်လောက်တကယ်ဟိုအချိန်စီမံနဲ့ကင်းကွန်နေတာတွေ့ရပါတယ်။
ဒီကနေ့ထုတ်ပြန်လိုက်တဲ့သတင်းချက်လက်တွေကဒီလ15ရက်နေ့ကဝေဟင်ကရဟတ်ရင်နဲ့ဓာတ်ပုံရိုက်ကူးပြီးမြေပြင်ကစစ်ဆေးရရှိတဲ့အချက်တွေကိုတင်ပြတာဖြစ်ကြောင်းဦးစောထေးကပြောဆိုသလိုသတင်းစာရှင်းလင်းပွဲမှာရုပ်ပုံနဲ့တကွတင်ပြခဲ့ပါတဲ့ကို ုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကတော့မောင်းနှောဒေတာအကြမ်းဖက်တိုက်ခိုက်မှုဖြစ်စဉ်မှာအစိုးရရဲ့လုံခြုံရေးတပ်ဖွဲ့တွေကအကြမ်းဖက်သူတွေကိုရှင်းလင်းရမှာလူအခွင့်အရေးချိုးဖောက်မှုဆိုင်ရာသတင်းတွေရရှိနေကြောင်းထုတ်ပြန်ထားပါတယ်မြန်မာအစိုးရဘက်ကတော့လုံခြုံရေးတပ်ဖွဲ့ဝင်တွေဟာအခြေအနေကိုဥပဒေနဲ့အညီသတိထားကင်တွယ်နေတယ်လို့လူခွင့်ရေးချိုးဖောက်တာတွေမရှိအောင်လဲဆောင်ရွက်နေကြောင်းတုံ့ပြန်ထားပါတယ်။လက်ရှိတလားကျော်ကြာမြင့်လာတဲ့မောင်းနှောဒေတာအတွင်နေမြေရှင်းလင်းမှုတွေကတော့အချက်နှစ်ချက်အပေါ်အဓိကမူတည်နေကြောင်းလဲဦးစော်ထေးကဆက်ပြောပါတယ
်။ဒီမောင်းနှောဒေတာမှာဆောင်ရွက်နေတဲ့တပ်မတော်နဲ့ဟိုနေကြားဆောင်ရဲ့မြန်မာနိုင်ငံရဲ့တပ်ဖွဲ့အဓိကကြီးမန်းချက်ကတာဝန်ကြီးနဲ့ရရှိပါတယ်။နံပါတ်၁ကဘာလဲဆိုတော့အခုအကြမ်းဖက်တိုက်ခိုက်မှုဆောင်ရွက်သွားတယ်အကြမ်းဖက်တိုက်ခိုက်မှုမှာပါဝင်တဲ့ဒီအကြမ်းဖက်မှာပါဝင်တဲ့လူတွေပုံပေါ်လေအားလုံးကိုရှာဖွေစုံစမ်းဖော်ထုတ်ပြီးတော့တရားဥပဒေနဲ့ရေးယူဖို့ဒါနံပါတ်၁ကြီးမားချက်တာဝန်ဖြစ်ပါတယ်နံပါတ်၂ကြီးမားချက်တာဝန်ကတော့ကျွန်တော်တို့ဒီအကြမ်းဖက်တိုက်ခိုက်ပြီးတော့ပါသွားတဲ့နေကြောင်ဆောင်ရတဲ့ဖွဲ့ကလက်နက်တွေပေါ့နော်လက်နက်တွေကျွန်တော်တို့ရအောင်ပြန်ယူဖို့ဖြစ်ပါတယ်
လောလောဆယ်မှာတော့အောက်တိုဘာ9ရက်နေ့ကအကြမ်းဖက်တိုက်ခိုက်သူတွေသိမ်းယူသွားတဲ့လက်နက်39လက်ကျန်ရှိနေကြောင်းလည်းပြောဆိုပါတယ်။သတင်းထုတ်ပြန်ရေးကော်မတီရဲ့ဒုဥက္ကဋ္ဌဖြစ်တဲ့ဗိုလ်ချုပ်စိုးနိုင်ဦးကလည်းလက်ရှိရခိုင်ပြည်နယ်အရေးမှာတက်မတော်အနေနဲ့အစိုးရရဲ့ညွှန်ကြားချက်နိုင်ငံတကာစည်းမျဉ်းတွေနဲ့အညီဆောင်ရွက်နေကြောင်းအခုလိုပြောဆိုပါတယ
်။တက်မတော်ခန့်ခန္ဓာအနေနဲ့ပေါ့။ဒါကျွန်တော်တို့နိုင်ငံတော်အစိုးရညွှန်ကြားချက်နဲ့အညီကျွန်တော်တက်နိုင်ဆုံးနိုင်ငံတကာစည်းမျဉ်းစည်းကမ်းအနေနဲ့အညီကျွန်တော်တို့ဒါဆောင်ရွက်နေရှိကြတယ်ပြလို့
လောလောဆယ်မှာတော့ပြိပခဖြစ်ပွားရာဘူတိတော်မောင်းတော်ဒေတာကိုစစ်စင်ရေးနယ်မြေဖြစ်သတ်မှတ်ထားပြီးသတင်းမီဒီယာတွေတွားဖို့အတွက်အကန့်အသတ်တွေရှိနေပါတယ်။သတင်းထုတ်ပြန်ရေးကော်မတီကတော့နောက်ပိုင်းမှာသတင်းမီဒီယာတွေတွားရောက်နိုင်ဖို့အတွက်စီစဉ်ဆောင်ရွက်မှာဖြစ်ကြောင်းပြောဆိုထားပါတယ်။အာဆီယံလွှတ်တော်ကိုယ်စားလှယ်များအဖွဲ့ကတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်တိုက်ခိုက်တာတွေဒီရက်ပိုင်းအတွင်းထပ်မံဖြစ်ပွားလာပြီးလူအခွင့်အရေးချိုးဖောက်မှုတွေရှိနေကြောင်းစွပ်စွဲမှုတွေပေါ်ထွက်လာတာကြောင့်လွတ်လပ်ပြီးတမတ်ရှိတဲ့စုံစမ်းမှုတွေကိုဆောင်ရွက်ဖို့အတွက်တောင်းဆိုထားပါတယ်လောလောဆယ်မှာရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ရခိုင်ပြည်နယ်ကိုတွားရောက်လေးလာစစ်ဆေးနေတယ်လို့လက်ရှိဖြစ်ပွားနေတဲ့အခြေအနေနဲ့ပတ်သက်ပြီးစိုးရိမ်မကင်ဖြစ်ရကြောင်းလည်းအမေရိကန်အစိုးရကသတင်းထုတ်ပြန်ထားပါတယ်
ရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးတော့ VOA သတင်းတော့ဒီကိုမိုးစော်ကတင်ပြပေးသွားတာပါခင်ဗျာအခုတော့ကချင်ပြည်နယ်ဘက်ကိုလှည့်အောင်ပါကချင်ပြည်နယ်ဖားကန့်ဒေသမှာမကြသေးခင်တုန်းကပဲကောင်းငင်ကနေကြလာတဲ့ဆက်ပစ္စည်းအပိုင်းအစကြီးကိုစုံစမ်းစစ်ဆေးဖို့ဒီကနေ့မနက်ပိုင်းမှာပဲမြစ်ကြီးနားကိုပြောင်းရွှေ့တက်ယူသွားပါပြီအမျိုးအစားမခွဲနိုင်သေးတဲ့ဒီအေယာမပစ္စည်းကြီးဟာအိန္ဒိယချင်းတရုတ်နိုင်ငံကလွှတ်တင်လိုက်တဲ့ဂျိုရုအစိပ်ပိုင်းဖြစ်နိုင်တယ်လို့ထင်မြင်ယူဆနေကြပေမဲ့တရဝင်းအတီးပြုပြောဆိုတာမျိုးတော့မရှိသေးပါဘူးအပြည့်အစုံကိုတော့ဆက်သွယ်မေးမြန်းစုံစမ်းထားတဲ့ VOE မြန်မာပိုင်းသတင်းတော်ကိုထက်အောင်ကတင်ပြပေးပါပါခင်ဗျာ
ဖားကန့်မြို့နယ်တွင်းကမော်စီစာကျေးရွာအနီးတစ်ဝိုက်မှာနိုဝင်ဘာလ10ရက်နေ့ကကောင်းကင်ဘော်ကရုတ်တရက်ကျလာခဲ့တဲ့ခမန်းကြီးအလျား12ပေအချင်း6ပေလုံးဘက်ပေ30ခန်းရှိတဲ့ဆက်ပစ္စည်းအပိုင်းအစနဲ့ပတ်သက်လို့အခုချိန်ထိတိတိကျကျခွဲခြားပြောဆိုနိုင်ခြင်းမရှိသေးတဲ့အတွက်ဆက်လက်စစ်ဆေးဖို့စီစဉ်နေတာဖြစ်ပါတယ်ဒီပစ္စည်းကျလာတဲ့မူလနေရာမှာပဲတရင်ဘက်တစ်ဘက်နှိပါထရှိခဲ့ပြီးအခုနောက်ဆုံးမှာတော့မြစ်ကြီးနားမြို့ကိုတည်ဆောင်သွားပြီလို့ဖားကန့်မြို့နယ်အုပ်ချုပ်ရေးမှူးဦးကျော်စွာအောင်ကပြောပါတယ
်မနေ့တော့ကျွန်တော်တို့ဖြစ်တဲ့နေရာမျိုးတော့တပ်စခန်းကုန်းတည်တယ်ဒီနေ့တပ်စခန်းကုန်းကမျိုးတော့သူတို့မြစ်ကြီးနားကိုပို့လိုက်ပြီဗျဖြစ်နိုင်ခွဲတော့ဒီကထွက်သွားကြဗျကျွန်တော်တို့ဟိုဘက်ပိုင်းကတော့ဆက်ဆက်လက်တင်းဆိုင်တော့လေဟုတ်ကဲ့ကျွန်တော်တပ်ပါပဲဒီကတက်ကဥဆောင်တည်သွားဆိုတော့ကျွန်တော်တို့ဟိုဘက်ချင်းနေတော့မသိရတော့
ပြီးခဲ့တဲ့နိုဝင်ဘာလ13ရက်နေ့မှာတော့စစ်တပ်ဘက်ကစုံစမ်းရေးအဖွဲ့လာရောက်ခဲ့ပြီးဒီပစ္စည်းနဲ့ပတ်သက်လို့စတင်စစ်ဆေးခဲ့ပေမဲ့တစုံတရာသတင်းထုတ်ပြန်ခဲ့ခြင်းတော့မရှိပါဘူးဒါပေမဲ့လို့ဒီပစ္စည်းကြောင့်ဒေတာတွင်ကြေးရတချို့မှာနောက်ဆက်တွဲအနေနဲ့ဖြစ်လာစရာမရှိဘူးလို့စုံစမ်းရေးအဖွဲ့ကပြောဆိုခဲ့တယ်လို့လည်းဦးကျော်စောအောင်ကပြောပါတယ်ခမန်းအလေးချိန်ငါးတိုင်ငံရှိပြီးတော့တစ်ဖက်ပိတ်တစ်ဖက်ပွင့်အနေထားမှာရှိတဲ့ဒီတပ်ထုတဲကြီးမှာတရုတ်ဒါမှမဟုတ်ဂျပန်ဘာသာစကားလိုယူဆရတဲ့စလုံးတွေပါရှိပြီးအင်္ဂလိပ်လို danger အနေရရှိတဲ့ဆိုတဲ့စလုံးတွေပါရှိတဲ့အတွက်ပြည်ပနိုင်ငံတစ်ခုခုကဖြစ်လိမ့်မယ်လို့လည်းဖကန်ဒီတာခန်သတင်းသမားတဦးဖြစ်တဲ့ကိုစောမိုးထက်ကယူဆပါတယ
်အဲသူတို့အဲ့ဒီနေ့ကဒီတရုတ်နိုင်ငံကလည်းဒီဟိုပေါ်တော့ဂျူဒူကြီးလွတ်တင်တယ်ဆိုပြီးတော့ကျွန်တော်တို့ဟိုစင်ဝါသတင်းတရက်ကပေါ်ပြတယ်ဆိုပြီးတော့ကျွန်တော်တို့ဒီ DVD ဒီတရင်ဟိုမှာကျွန်တော်ဖော်ပြထားတာတွေ့တယ်ပေါ့နော်အဲ့တော့ဟိုသူတို့နိုင်ငံကနေလွတ်တင်တဲ့အချိန်ကတော့နိုင်ငံပိုင်းမဲ့ထားတယ်ပေါ့နော်တရားကြီးကကျွန်တော်တို့ဒီနိုင်ငံတွေကိုလာပြုတ်ကြတယ်ပေါ့နော်အဲ့တော့ကျွန်တော်တရုတ်ဂျိုဒူတခုရဲ့အစိပ်ပိုင်းလို့ကျွန်တော်တို့ကပြောတာပါဗ
ျဒီတပ်ထုတွေကြီးဟာလွန်ကြီးမပြီးကောင်းကင်ကနေမိတောက်တချို့နဲ့အရှိန်ဟုန်ပြင်းစွာကြောက်ရွံ့ခဲ့တဲ့အတွက်လူနေထူထပ်တဲ့ခြေရွာဒါမှမဟုတ်မြို့တွေမှာဖြစ်ခဲ့မယ်ဆိုရင်အနေရကြီးနိုင်တယ်လို့လည်းကိုစောမိုးထက်ကဆိုပါတယ် မြေပြင်မှာရှိတဲ့သူတွေအတွက်အနေဖြစ်နိုင်တဲ့ကိစ္စတစ်ခုဖြစ်တဲ့အတွက်လည်းသက်ဆိုင်ရာနိုင်ငံတွေအနေနဲ့ပွန့်ပွန့်လင်းလင်းဝန်ခံပြောဆိုသင့်တယ်လို့ကိုစုံမိုးထက်ကပြောပါတယ်။
ကျွန်တော်တို့နိုင်ငံတွေနဲ့ဒါဒီပြည်ဝင်ထုတ်ပြရမယ့်ကိစ္စကိုမထုတ်ပြန်တာကလည်းဟိုတရုတ်ရဲ့ပစ္စည်းတစ်ခုဖြစ်နေတာကြောင့်မို့လားဆိုတာပေါ့နော်ကျွန်တော်တို့အဲ့လိုဖြစ်လို့မထုတ်ပြန်တာလို့ပဲကျွန်တော်တို့တော့ယူဆတယ်ဗျာ။ဒါသူတို့ချင်းသူတို့ချင်းဟိုရှင်းပြောရဲလက်တိတ်ထုတ်ပြီးသွားမယ်ကိစ္စလို့လည်းကျွန်တော်မြင်နေအခုတည်သွားတာလည်းကျွန်တော်တို့ဘာမှမသိလိုက်ရဘူး။တက်ဖက်အတိုင်းအဝိုင်းကလည်းတရုတ်နဲ့ပတ်သက်လို့ရှိလို့ရှင်အများသောအားဖြင့်ဟိုကျွန်တော်တို့သိသလောက်ဆိုလို့ရှင်ဘာမှတိတ်ပြီးတော့ complaint မတိတ်ရဲတဲ့အနေအထားမျိုးတွေ complaint တက်တာတွေမရှိတဲ့အတွက်ဟိုဒါကတော့တရုတ်ပြည်စီဖြစ်လို့မလို့သူတို့ဒီအချင်းချင်းပဲအဲဘယ်လိုပြောသလိုပေါ့နော်ပုံလင်းမြင်တော်မူဆိုရင်လည်းအချင်းချင်းပဲသူတို့ဖြည့်ရှင်းသွားလိမ့်မယ်လို့ပဲကျွန်တော်တို့အဲ့လိုပဲယူဆမိကြတယ်
ဒီပစ္စည်းကြောက်ရခဲ့တဲ့မော်စီစာကျွရနဲ့ကိုမိုင်အကွာကအောင်ပါလီကျွရရဲ့ဒေသခံတို့ရဲ့နေမှာလဲတရုတ်စလုံးတစ်ချို့ပါတဲ့လုံပတ်နှစ်လက်မအရှိလေးလက်မခွဲလောက်ရှိတဲ့စလင်ဒါပုံစက်ကရီယာတစ်ခုကြောက်ရခဲ့ပေမဲ့လို့လူအထိကတော့မရှိဘူးလို့ဒေသခံတွေကပြောပါတယ်ခင်ဗျာ
ကိုထက်အောင်တင်ပြပေးသွားတာဖြစ်ပါတယ်ခင်ဗျာအခုတော့ဒီ main clinic ရဲ့တူအတ္တမပြုခြင်းခံရမှုအကြောင်းကိုဆက်တင်ပြပေးမှာပါမြောင်မြို့နယ်မှာအသက်70နှစ်အရွယ်မင်းကလေးငယ်တူအထမပြုကျင့်တပ်ဖြတ်ခံရပါတယ်အမှုကိုစစ်ဆေးနေစေဖြစ်ပြီးတရားခံကိုတော့မဖမ်းမိသေးဘူးလို့မြောင်ရဲစခန်းကပြောပါတယ်အသက်မပြည့်သေးတဲ့ကလေးငယ်တွေအထမပြုကျင့်ခံရမှုတွေခက်ဆစ်စိတ်ဖြစ်လာနေပြီးဒီကိစ္စတွေကိုကင်တွယ်နိုင်ဖို့အတွက်တရားဥပဒေကြောင်းအရာရောလူမှုအတိုင်းအဝရဲ့ထောက်ပံ့မှုတွေပါလိုအပ်တယ်လို့ဥပဒေရေးရာကျွမ်းကျင်သူတွေကထောက်ပြကြပါတယ်မတ်တိုင်ကြီးထိုက်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
စကိုင်းတိုင်းမြောင်မြို့နယ်မှာပြီးခဲ့တဲ့ဒဇောင်းမုံလာပညာကစနေရွယ်မင်းကလေးငယ်တူအထမပြုခြင်းတပ်ဖြတ်ခံခဲ့ရပြီးအခုတော့တရခံကိုအာဏာပိုင်တို့လိုက်လံရှာဖွေနေစေဖြစ်တယ်လို့မြောင်မြို့နယ်တိုင်းဒေသကြီးလွှတ်တော်အမတ်ဒေါ်အေးမြတ်မုံကပြောပါတယ
်ဒီကမမလေးညမှာခေါ်ပြီးတော့အဲ့လိုမျိုးအနိုင်ကျင့်ခံရတယ်ပေါ့အဲပြီးတော့ကလေးကိုတက်ပြသွားတယ်လိုက်ချတော့အလားမတွေ့တယ်ပေါ့လူရောမတွေ့သေးဘူးအဲတရခံတော့မပေါ်သေးဘူးပေါ့ကျမတော့မှာဟိုတနည်းတာဥပဒေစိုးမိုးကြီးကော်မတီလာလို့လေကျန်တဲ့ညွန့်တွေဖြစ်လို့ညာညွန့်တွေမှာတော့ဒါညွန့်တွေမရှိဘူးလားဆိုဒီမှာဂုံညွန့်ကြပြောလိုက်တာပေါ့နော်ကျမတို့ညွန့်တွေမှာတော့မရှိဘူးအဲ့အမျိုးနဲ့ပတ်သက်လို့အေးချမ်းတယ်ဆိုအော်ညာညွန့်တွေတော့တော့ရတယ်ဗျာညာနဲ့ဟုတ်တယ်ခုနောက်ပိုင်းမှာဖြစ်လာတာပဲ
ညာညွန့်တွေရဲတပ်ဖွဲ့မှုရဲ့ရဲမှုဦးတောင်းငွေကတော့အမှုကစုံစမ်းစစ်ဆေးနေသေးပါလို့ပြောပါတယ
်အဲစုံစမ်းနေပါတယ်ဟိုလုံတုံးကောင်မင်းနဲ့ရှိတာတည်းကြဗျာ
နိုင်ငံတော်မှာအသက်မပြေသေးတဲ့ကလေးငယ်တွေအထူးသဖြင့်မိန်းကလေးငယ်တွေအတ္တမပြုကျင့်ခံရတာတွေတချို့ဆိုရင်အတ္တမပြုကျင့်ခံရပြီးတက်ပြတ်ခံရတာတွေခက်ဆိတ်ဆိတ်ဖြစ်လာနေလို့တရားရင်မှန်တိုက်ဘက်ကတီးဆဲဥပဒေတွေနဲ့ထိထိရောက်ရောက်အရေးယူဆောင်ရွက်လာမယ်လို့မျှော်လင့်တဲ့အကြောင်းရှင်းနေကြီးဦးသိန်းတန်ဦးကပြောပါတယ
်တကယ်တော့ရှိပါတယ်ဗျာကျွန်တော်တို့ဒီမရိန်လူတပ်တွေကတော့လူပြစ်မှုပြစ်ဒဏ်တွေကရှိပြီးသားပါနော်၃ခွန်၆မှာရှိတယ်လူတပ်မှုနဲ့လူတပ်မှုပါတဲ့မရိန်မှုပေါ့နော်ဒါမျိုးတွေပေါ်မှာပြင်းပြင်းထန်ထန်ချနေတဲ့အခြေအနေတွေကရှိပြီးသားပါနော်တို့ရတယ်လက်ရှိမှာကျွန်တော်တို့အကြောင်းအကြောင်းကြောင့်ဟိုမကျင်သုံးနိုင်နေတာပေါ့ဒါပြကျွန်တော်ထင်ပါတယ်ဟိုဒီကိစ္စတိတ်ကျေပြန့်နေပြီတနိုင်ငံလုံးအတိုင်းတာနဲ့ကိုညားလာနေပြီเนาะတက်ငယ်ပရင်းကညားလာတဲ့အပေါ်မှာတော့တရားရုံးတွေကထျောက်ခံထားတဲ့ပြစ်ဒဏ်တွေချတော့မယ်လို့ကျွန်တော်ယုံကြည်ပါတယ
်ကတားမျိုးကအသက်၈နှစ်အရွယ်မင်းကလေးငယ်တူအတ္တမပြုချင်ခံရမှုကိုတရားဥပဒေကြောင့်အရာအေးယူနိုင်ဖို့ကိုယ်တိုင်ဆောက်ရွက်ပေးခဲ့ရတဲ့ရှင့်နေကြီးဦးသိန်းတန်ဦးကတော့အမှုနဲ့ပတ်သက်ပြီးသူ့အတွေ့အကြုံကိုအခုလိုပြောပါတယ်
အဲ့ဒီအမှုကတော့ကလေးမလေးက၈နှစ်သမီးလေးပေါ့နော်၈နှစ်သမီးလေးကိုအဲ့ကာယကံရှင်ကတော့အသက်40လောက်ရှိတယ်ရွာမှာတော့ပြောပြအကျွဲပေါ့နော်သူကဒီကလေးမရိန်းလုပ်တဲ့ခါကျတော့ကလေးမလေးကတအိမ်ပြတ်သွားချတယ်ဒီသူက abduction 366လဲပါတာပေါ့ဟိုဒူခိုးသွားတယ်နောက် rape ပါတယ်နော်ဒီအဲ့တဲ့သူကဒီ366ကိုအတွက်ကဒူခိုးမှုအတွက်က9နှစ်နောက်တစ်ခါမရိန်းမှုအတွက်ကတက်ငယ်မရိန်းအတွက်ပြင်းထန်ပြလိုက်တာပါအဲ့ဒါအသက်တကြွန်းချတယ်အဲ့ဒါကိုဒီကသာခိုင်တရားရုံးကအတည်ပြုတယ်။စကိုင်းတိုင်းတရားရုံးရောက်တဲ့အခါကျတော့အဲ့ဒီပြည်တံတစ်ခုပေါင်းပေးလိုက်တယ်။တကယ်တော့366နဲ့306ကတီးကြားကောင်းစင်တွေဖြစ်တယ်ဥရေကြောင့်ညာပေါင်းလို့မရဘူး။အဲသူကတော့ကျွန်တော်တို့ကလည်းဒါဟိုအကျေတူမလုပ်တော့ဘူးတကျွန်းသွားတာပဲဆိုပြီးတော့တကယ်တော့အဲ့ဒါအဲ့ဒီအမေကဥရေနဲ့မညီပါဘူး။အဲ့ဒီကလေးမလေးတို့ကျွန်တော်တို့ကဒီကြော်ကြီးတောင်းတာပေါ့နော်။နင့်နာကြီးလူမှုရေးရဒါ social conversation ပေါ့ဗျာ။တောင်းတဲ့အခါကျတော့ဟိုဘာလုပ်လဲဆိုတော့ကတာခရင်ကဒုတိယခရင်တရားသူကြီးတယောက်ကအဲ့ဒီအမှုမှာကလေးမမလေးရတဲ့သူအသက်18နှစ်မပြည့်သေးတော့အမှုတရားဆွဲလို့မရဘူးတဲ့18နှစ်ပြည့်မှဆွဲလို့အမိန့်ချအံ့ဩစရာကျွန်တော်တို့အမှန်တန်မှအံ့ဩစရာကျွန်တော်တို့တွေးခဲ့ရပါတယ
်တရားဥပဒေစိုးမိုးရေးအတွက်အစိုးရဘက်ကထိတိယောက်ယောက်မဆောင်ရွက်နိုင်သေးတဲ့အနေအထားမှာလူမှုနဲ့တရားရေးဆိုင်ရာကျွမ်းကျင်သူတို့သတိရှိရှိနဲ့ပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့လည်းတရားရေးဆိုင်ရာကျွမ်းကျင်သူတို့ကပြောပါတယ် ကလေးငယ်တွေကြုံတွေ့နေရတဲ့အခက်အခဲအခြေအနေတွေကိုဆွေးနွေးကြမယ်အမျိုးသားအဆင့်ကလေးငယ်များတွေ့ဆုံပွဲကိုလည်းလာမယ့်နိုဝင်ဘာလ18ရက်နေ့ကနေ20ရက်နေ့အထိနေပြည်တော်မှာကျင်းပပြုလုပ်ဖို့စီစဉ်ထားပါတယ်ရှင
်မတ်တင်ကြီးထိုက်တင်ပြပေးသွားတာပါခင်ဗျာဒီကနေ့ညဘက်အတွက်မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကတော့ဒီလောက်ပါပဲအခုဆက်လက်ပြီးတော့ဒီအမေရိကန်နိုင်ငံကြီးနဲ့ပတ်သက်တဲ့သတင်းဆောင်မတွေကိုတင်ပြပေးပါမယ်လာမယ့်2လောက်ဆိုရင်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်မှာအမေရိကန်ပြည်ထောင်စုရဲ့45ရောက်မြောက်သမ္မတအဖြစ်တရားဝင်ကျန်းသစ္စာကျင်းဆိုတော့မှာပါမစ္စတာထရမ့်အတွက်အဓိကစိန်ခေါ်မှုတွေထဲမှာတစ်ခုကတော့သူ့အပေါ်ထောက်ခံသူတွေကိုပေးထားတဲ့ဂရုတွေအတိုင်းဆောင်ရွက်သွားရမယ့်တစ်ချိန်ထဲမှာကွဲလွဲမှုတွေအကြီးအကျယ်ရှိခဲ့တဲ့ရွေးကောက်ပွဲအပြီးလူထုတွေရဲ့နာကျင်မှုခံစားချက်တွေကိုသက်သာရအောင်ဘလို့ထိန်းကြီးလှုပ်ဆောင်သွားမလဲဆိုတာပဲဖြစ်ပါတယ် VOA သတင်းတော်ဂျင်မလုံးပေးပို့တဲ့သတင်းကိုမက်ခင်ပြူထွေးကပြောပြပေးမှာပါခင်ဗျာ
The President elect of the United States of America, Donald Trump.
American သမ္မတရွေးကောက်ပွဲမှာ Donald Trump အနိုင်ရသွားတာဟာသူ့ကိုထောက်ခံသူတချို့အတွက်တော့အိမ်မက်တစ်ခုလိုဖြစ်နေစေပါ။အောင်ပွဲခံမိန့်ခွန်းမှာတော့ Trump ကတင့်မြတ်ရေးလိုလားတဲ့လေးတံပတ်ချက်ချင်းပြောင်းသွားပါတယ
်။ I say it is time for us.
အခုချိန်ဟာကျွန်တော်တို့အားလုံးတစုတစည်းတည်းရှိနေရမယ့်အချိန်ပါ
။ United people.
ဒါပေမဲ့ Trump ရဲ့အောင်ပွဲဟာတိုင်းပြည်တော်မှာတော့အနောက်ချမ်း Oregon နဲ့ California ပြည်နယ်တွေကနေအရှိချမ်းမှာရှိတဲ့သူ့ရဲ့ဇာတိပြည်နယ်နယူးယောက်နဲ့မက်ဆာချူးဆက်ပြည်နယ်တွေအထိအစုံကန့်ကွက်ဆန္ဒပြမှုတွေနဲ့ကြုံနေရတာပ
ါ I get disappointed but this
one ဖြစ်မိပါတယ်ဒီတစ်ယောက်ကတော့တကယ်ကိုကြောက်စရာပါလို့ Trump ကိုကန့်ကွက်ဆန္ဒပြသူတူပြောသွားတာပါရွေးကောက်ပွဲလွန်ဖြစ်ရက်တွေနဲ့လူနည်းစုတွေနဲ့မွတ်စလင်တွေကိုပြစ်မှတ်ထားအနိုင်ကျင့်တဲ့ဖြစ်ရက်တချို့ရှိခဲ့တယ်လို့ဒါနဲ့ပတ်သက်လို့ CBS ရုပ်သံရဲ့60 minutes အစီအစဉ်တွေးဆမေးမြန်းခန်းမှာ Trump အမေခံခဲ့ရပါတယ
် I am soSaddened to hear that and I say stop
ဒီကြောင်ကြားရတာကျွန်တော်တကယ်စိတ်မကောင်းပါဘူးဒါတွေရက်ပါလို့လည်းကျွန်တော်ပြောချင်ပါတယ
်ငငယ်ရရကွဲရွက်မှုတွေကိုကူစားနိုင်ဖို့အရေးဟာလက်ရှိသမ္မတဘရက်အိုဘားမားအတွက်လည်းစိုးရိမ်စရာတစ်ခုဖြစ်နေတာပါ
It's really important to try to send some signals of unity and to reach out to minority groups
ညှို့မှုကိုပြတ်တော့ဖို့လူကောက်ပွဲနဲ့ပတ်သက်ပြီးစိုးရိမ်ခဲ့ကြတဲ့လူနည်းစုတွေအမျိုးသမီးတွေနဲ့တခြားသူတွေအားလုံးနားလည်လက်ခံလာအောင်ကြိုးစားဖို့အင်မတန်အရေးကြီးပါတ
ယ
် Mr. Trump က Republican Party ဥက္ကဋ္ဌ Reince Priebus ကိုဝန်ထမ်းရေးရာအကြီးအကဲနောက်လက်ရဆုံးအယူဆတွေနဲ့အတော်ကိုအငင်းပွားစရာဖြစ်နေတဲ့သတင်းသမား Stephen Bannon ကိုသူ့ရဲ့ထိတ်တန့်နိုင်ငံရေးအကြံပေးအဖြစ်နဲ့အဆိုပြုတာအပါအဝင်ဆိုရတဲ့အတွက်အဖွဲ့ဝင်တွေကိုစပြီးတော့တင်သွင်းလာတာနဲ့အမျှနိုင်ငံရေးအရာမတည်ငြိမ်မှုတွေလည်းဖြစ်လာနေပါတယ်။ Trump အတွက်ပထမဆုံးရေးကြီးတဲ့ဆန့်သတ်မှုကတော့အစိုးရကိုဘယ်သူတွေနဲ့ဖွဲ့စည်းမလဲဆိုတာပဲဖြစ်တယ်လို့ပါတီဆွဲမရှိတဲ့မူဝါဒရေးရာစင်တာက June 40 ကပြောပါတယ
်။ But the process of staffing a government is a big one in America and
အစိုးရဖွဲ့စည်းတဲ့လုပ်ငန်းစဉ်ကအမေရိကန်ပြည်ထောင်စုအတွက်ကြီးမားတဲ့လုပ်ငန်းစဉ်တစ်ခုပါ။ပြင်ပကနေလာတဲ့သူ့လိုလူတယောက်အတွက်အစဉ်ဆက်တည်ဆောက်လာတဲ့အဆက်အသွယ်တို့စွာတဲ့မှာတာဝန်ယူနိုင်တဲ့လူပုတ်ကိုရိုးဆိုတာသူ့မှာမရှိဘူးလေ
။ဒိုင်းပြည်ရဲ့နာကြီးချက်တွေကိုကုစားဖို့ Trump လုပ်နိုင်မဲ့အရာဟာအထူးသဖြင့်သူ့ရဲ့အပြောဆိုလေတံတွေနဲ့ဆိုင်တယ်လို့ Brookings သုတေသနဌာနက Molly Reynolds ကပြောပါတယ
်။ We have sort of the sense of Trump that we've seen on the campaign trail and then we
ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးတခြား Trump နဲ့ပတ်သက်ပြီးသူပြောခဲ့ဆိုခဲ့တာတွေကိုကျမတို့တွေ့ခဲ့ရတာတွေရှိပါတယ်။အခုတခါမှာအခြေအနေပေါ်မှာမူတည်ပြီးမတိမတာနှုတ်ဆက်ပြီးထိမ့်ပြောတာမျိုးတွေလည်းတွေ့နေရပြန်ပြီလေဆိုတော့ရွေးကောက်ပွဲစည်းရုံးရေးကာလတွေမှာကျမတို့တခါမှမတွေ့ခဲ့ရတဲ့နောက်ပိုင်းပြောင်းလဲလာတဲ့ပုံစံကသူသမရအိမ်ဖြူတွေကိုရောက်လာတဲ့အခါကျရင်ပြန်ပြီးပေါ်လာမှလားဆိုတော့ကျမတို့လည်းမပြောနိုင်ဘူးပေါ့ရှင
်လာမယ့်သတင်းပတ်တွေအတွင်းသူ့ရဲ့အစိုးရဝန်ကြီးအဖွဲ့ဝင်တွေကို Trump ကကြီးညာလိမ့်မယ်လို့မျှော်လင့်ရပါတယ်သူခန့်အမဲ့လူတွေကိုကြည့်ပြီးသမရသစ်အဖြစ်သူဘလို့ပုံစံနဲ့ဆောင်ရွက်လာနိုင်တယ်ဆိုတာကိုမိမောင်းထုတ်ပြနေမှာပါရှင
်မက်ကင်ဖြူတွေတင်ပြပေးသွားတာပါခင်ဗျာတော်တော်ရှင်ပါခင်ဗျာ VOE မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်တို့ထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOE Internet စာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ပါတယ် VOE ရဲ့ဒီ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါခင်ဗျာ VOE မြန်မာဘိုင်းကနေဒီည9နာရီကနေ10နာရီအထိထုတ်လွှင့်နေတဲ့အစီအစဉ်ကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းညာရီဝက်အစီအစဉ်မှာနားဆင်ရမှာကတော့မြန်မာမီဒီယာမြင်ကွင်းနဲ့ဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်အပြင်တပတ်တွင်အားကစားသတင်းတွေကိုလည်းနားဆင်ရမှာပါမြန်မာရေးသုံးသပ်ချက်မှာနားဆင်ရမှာကတော့
တကယ်တော့250ကျော်အကြာမှာပထမဆုံးအကြိမ်ရတားအစိုးရကတာဝန်ယူရတာဖြစ်တဲ့အတွက်ဒီကိစ္စကအခုလက်ရှိရှိနေတဲ့အစိုးရအဖွဲ့ရဲ့ရုပ်ရည်ကိုင်းတစ်ခုရဲ့ပုံမှာမူတည်တာမဟုတ်ဘူ
း NLD ပါတီနဲ့အစိုးရပေါ်နိုင်ငံတကာသုံးသပ်ချက်တွေဟာတကယ်လက်ရှိအခြေအနေတွေနဲ့ကိုက်ညီမှုရှိပါရဲ့လားဆိုတာကိုသုံးသပ်ထားတာကိုမြမအရေးသုံးသပ်ချက်ကဏ္ဍမှာအပြည့်စုံနားဆင်ရမှာပါနောက်ပိုင်းမှာတော့တပတ်တွင်းအားကစားသတင်းတွေကိုလည်းတင်ဆက်ပေးသွားပါမယ်အခုတော့မြမမီဒီယာမြင်ကွင်းအစီအစဉ်ကိုစတင်တင်ဆက်ပေးရမယ်ဒီတစ်ပတ်မှာတော့သတင်းဂျာနယ်တွေမှာသာမကလူမှုကွန်ရက်မီဒီယာတွေမှာပါပြောဆိုနေကြတဲ့ကထိန်ပွဲနဲ့လော့စပီကာပြဿနာ11 media ရဲ့ CEO နဲ့ editor ချုပ်ကိုဖမ်းချုပ်ခဲ့တဲ့66ကာကြီးပုံမှကိစ္စရခိုင်ပြည်နယ်မောင်နှုံးမှာဆက်လက်ဖြစ်ပွားနေတဲ့တိုက်ပွဲတချို့အကြောင်းကိုတင်ပြပေးသွားမှာပါမိုင်းအိမ်ခိုင်ဦးတင်ပြထားတာကိုကိုညံဝင်းအောင်ကအခုကြီးတင်ဆက်ပေးထားပါရခင်ဗျာ
ဒီတစ်ပတ်မှာတော့ကတင်ယာသည်ဆိုတာနဲ့အညီမြန်မာနိုင်ငံနဲ့မြို့ကြီးတော်တော်များများမှာလော့စပီကာတွေနဲ့အလှူခံကြတာတွေရှိပြီးဒီလိုအလှူခံတာတွေမှာတချို့နေရာတော်တော်များများမှာတော့အတန်ချက်ဆက်နဲ့ပတ်သက်လို့အတန်ဆူညံလွန်းတယ်ဆိုပြီးပြောဆိုနေကြပါတယ်အရင်လားတွေတုန်းကနိုင်ငံသားတယောက်ဓမာယုံကအတန်ချက်ဆက်ကိုတွားပြီးပလက်ဖြုတ်တာနဲ့ပတ်သက်လို့ပြည်နှင်တန်းပေးခဲ့ဘူးတဲ့အမှုပေါ်လူအများစိတ်ဝင်နေကြသလိုအခုနောက်ပိုင်းအတန်ချက်ဆက်ကိုဥပဒေအရခွင့်ပြုမိတ်တောင်းခံရတယ်ဆိုတဲ့အပေါ်မှာလည်းလူတော်တော်များများကစိတ်ဝင်စားပြီးအတန်ချက်ဆက်ဥပဒေအသက်ဝင်ရေးကိုလူမှုကွန်ရက်မီဒီယာတွေပေါ်မှာတောင်းဆိုရေးသားနေကြပါတယ်ဒီတစ်ပတ်ကထင်ရသည်မှာဘိုးအောင်တင်တချင်းကနာမည်ကြီးပြီးလူပြောများခဲ့သလိုတချင်းဒီဆိုသူမနှောကိုလည်းမီဒီယာတချို့ကအမှုပညာကဏ္ဍမှာအင်တာဗျူးတွေလုပ်ဖော်ပြခဲ့ကြတာတွေ့ရပါတယ်ဒါပေမဲ့လော့စပီကာရဲ့အတန်ကိုထိန်းချုပ်ဖို့နဲ့ပတ်သက်လို့ကတော့လူတော်တော်များများကညီးတွားနေကြတော့မှာပဲလူနေရက်ွက်တွေတဲ့အခုလိုလော့စပီကာတန်ကျေလောင်စွာဖွင့်နေကြတာနဲ့ပတ်သက်လို့မော်ဘီမြို့နယ်မှာနေထိုင်သူကိုအောင်ဘိုဟင်းကသူ့ရက်ွက်ထဲကြုံနေရတဲ့ပြဿနာကိုပြောပြပါတယ
်ဒီအရင်ကဆိုရင်တော့ကြားဘူးတယ်ပေါ့အတန်ချက်ဆက်ဖွင့်မယ်ဆိုရင်တော့ဟိုရက်ွက်အုပ်ချုပ်မှုကိုခွင့်ပြုချက်တောင်းရတယ်အတိပေးရတယ်လို့ဘာလို့ကြားဘူးပါတယ်ပေါ့ဆိုတော့ခုနောက်ပိုင်းတော့အဲ့ဓာတွေမရှိတော့ဘူးမရှိတော့ဘဲနဲ့စီးလို့ပါလို့ဖွင့်ကြတယ်အခုဟာကဟိုဘာသာရေးအတွက်အလှခံတယ်ဘာညာဆိုလဲခံလို့ရပါတယ်ဆိုလိုတာကဆိုင်းဘုတ်လေးတင်ထားဖလားလေးချထားရင်လှူခံမှန်းသိပါတယ်ဆိုတော့အဲ့ဒါဟိုအတန်လေးပေးရင်တပါဆိုလဲနည်းနည်းပါးပါဟိုနာကြဒီနာကြအောင်ဖွင့်နေဆိုတော့ဖွင့်ထားလို့ရပါတယ်အတန်ကြရင်တော့ဒါလာလှူကြမှာပေါ့အခုတော့အတန်ချက်ဆက်ပြဿနာကတော်တော်ကိုကြီးကြီးမားမားတွေ့နေရတယ်အားလုံးနေရာတော်တော်များများကိုတွေ့နေရတယ်ခုနောက်ပိုင်းရန်ကုန်မှာဘလို့ဖြစ်လာလဲဆိုတော့အိမ်ငှားမယ်အိမ်ဝယ်မယ်ဆိုရင်ဓမာယုံနဲ့နီးရင်ဓမာယုံနာကတ်ရင်အိမ်ငှားဖို့အိမ်ဝယ်ဖို့ကတော်တော်ကိုစိတ်မကူးရဲသလောက်ဖြစ်တယ
်နောက်ထပ်တင်ပြခြင်းတဲ့သတင်းကတော့အရင်တစ်ပတ်ကပုံမှန်66ဂါကြီးနဲ့တရားစွဲဆိုခံရတဲ့11 media က CEO နဲ့ editor ချုပ်တို့နဲ့ပတ်သက်ပြီး media အဖွဲ့အစည်းတွေကကြေညာချက်ထုတ်ပြန်ကန့်ကွက်ခဲ့ရတဲ့အကြောင်းပါအဓိကကတော့ဒီပုံမှန်66ဂါကြီးနဲ့ပတ်သက်လို့ကန့်ကွက်တာဖြစ်ပါတယ်ဒီအမှုအစဖြစ်ဖြစ်ချင်းမီဒီယာသမားတွေကပြောဆိုဝေဖန်ခဲ့သလိုအခုတစ်ပတ်မှလည်းဒီပုံမှန်အပေါ်စာထုတ်ကန့်ကွက်မှုတွေဇက်တိုက်ဖြစ်လာခဲ့တာဖြစ်ပါတယ်ဒီလိုဘာကြောင့်ဆက်ပြီးကန့်ကွက်ရတယ်လဲဆိုတာကတော့မီဒီယာကိုထိန်းချုပ်တဲ့ဘဲဥပဒေမျိုးကိုမဆိုလက်မခံနိုင်တာကြောင့်ဖြစ်တယ်လို့အေယာဝရီသတင်းဌာနအေဒီတာဦးစိုးမြင့်ကပြောပါတယ
်ဒီ11 media နဲ့ဒီရန်ကုန်တိုင်းဝန်ကြီးချုပ်သတင်းနဲ့ပတ်သက်ပြီးတော့အေယာဝရီမှာဖော်ပြရေးသားခဲ့တာစီရင်ဆောင်တော်တော်ရှိတော့တွေ့ရအဓိကကတော့ဒီမီဒီယာတိုင်းဝိုင်းကိုယ်တိုင်ကစိတ်ဝင်စားနေဒီပေါ်မှာဝေဖန်တာတွေပြောဆိုတာတွေတွေ့ရတယ် ဒီအထူးသဖြင့်66ဂါကြီးပေါ့နော်စက်သွေးဥပဒေနဲ့ပတ်သက်ပြီးတော့တချို့ဆိုလို့ရှိရင်ဒီဥပဒေကိုဖြတ်သိမ်းပေးဖို့ရုပ်သိမ်းပေးဖို့ပြင်ဆင်ဖို့တောင်းဆိုတာလည်းတွေ့ရတယ်ပေါ့နော်ကျွန်တော်မီဒီယာသမားတစ်ယောက်အနေနဲ့ပြောရမယ်ဆိုလို့ရှိရင်တော့ဒီစာနယ်ဇင်းသတင်းလောကမီဒီယာလောကကိုထိမ့်ချုပ်တဲ့တာစီကန့်သက်မဲ့ဥပဒေဘယ်ဥပဒေမှကျွန်တော်တို့တွေကတော့မလိုလားပါဘူးနောက်ရှေ့မှာလည်းကျွန်တော်တို့ဒီမီဒီယာလောကရင်ဆိုင်ခဲ့ရတဲ့ဥပဒေတွေမှာလည်းအသေးအဖက်မှုတို့နိုင်ငံတော်ကြီးညိုပြည့်စုံမှုတို့နိုင်ငံတော်လှည့်ဝဲချက်ပေါက်ကြားမှုနော်အရေးပေါ်စီမံချက်ဥပဒေတို့အဲ့ဒီငင်းငင်းဆန်စီတန်းလက်လက်ဝင်ဆိုင်ရာဥပဒေတွေနော်မတရားတင်ဆက်သွင်းမှုဥပဒေတွေလောကကဥပဒေတွေနောက်ဆုံးတရားရုံးမထေမြတ်မှုဥပဒေတွေနော်အီလက်ထရောနစ်ဥပဒေဆိုတာတွေဒါမီဒီယာလောကရင်ဆိုင်ခဲ့ရတာအများကြီးရှိတယ်ဆိုတော့မီဒီယာဟိုထိမ့်ချုပ်မဲ့ဥပဒေမျိုးတော့မလိုလားပါဘူ
းနောက်ဆုံးအနေနဲ့တင်ပြချင်တာကတော့ရခိုင်ပြည်နယ်မောင်တော့နဲ့နေရဒေသတချို့မှာဒီတစ်ပတ်အတွင်းဆက်ပြီးခြုံခိုတိုက်ပွဲတွေဖြစ်နေသလိုဒီလိုဖြစ်ပွားနေတာကြောင့်ဒေသခံတွေစားနပ်ရိက္ခာပြက်လက်မှုနဲ့ကြုံနေရတဲ့အကြောင်းဖြစ်ပါတယ်။ဒါအပြင်မောင်တော်ဒေသနဲ့တဝိုက်နေမြေရှင်းလင်းရေးတိုက်ပွဲအတွင်းဒီရက်ပိုင်းမှာတပ်မတော်ကယာယီတိုက်ရင်မှုတူကြာဆုံးခဲ့တာနဲ့ပတ်သက်လို့လဲဆိုရှယ်မီဒီယာတွေပေါ်မှာသတင်းတွေပြန့်နှံ့နေပါတယ်။ဒီတစ်ပတ်ထဲမှာပဲနေတချို့မှာရင်မောင်းစဉ်ထိုင်ကုန်ကပတ်ပတ်ဖို့စတင်ပညာပေးလှုံ့ဆော်နေတဲ့သတင်းအလဲပဲမီဒီယာကနေဆွဲထားတဲ့ပုံမှန်66ဂါကြီးနဲ့ပတ်သက်တဲ့အမှုတွေကိုပြန်လည်ရုပ်သိမ်းနေပြီဆိုတဲ့သတင်းတွေကမီဒီယာတွေပေါ်မှာခက်လှန်လှန်ဖော်ပြနေတယ်ဆိုတာကိုစူးစီးတင်ပြလိုက်ရပါတယ်ခင်ဗျာ
မြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ကြရတာပါအခုဆက်လက်ပြီးတော့ဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရပါမယ်ရွေးကောက်ပွဲအောင်ပွဲတစ်နှစ်တည်းတန်းရှိလာပြီဖြစ်တဲ့ NLD ပါတီနဲ့အစိုးရဘောနိုင်ငံတကာသုံးသပ်ချက်တွေဟာတကယ်လက်ရှိအခြေအနေတွေနဲ့ကိုက်ညီမှုရှိပါရဲ့လားပြည်တွင်းအခြေစိုက်မီဒီယာသမားတွေဖြစ်တဲ့ရန်ကုန်သတင်းစာပြောင်းကြောင်းညွှန်ကြားရေးမှူးဦးရဲနိုင်မှုနဲ့နိုင်ငံသားသတင်းဌာနတစ်ခုရဲ့ရန်ကုန်အခြေစိုက်သတင်းတော်လည်းဖြစ်ဘလော့ဂါတဦးလည်းဖြစ်တဲ့ဦးတီယာသွေးတို့နဲ့ဦးကျော်စံသားဆွေးနွေးသုံးသပ်ထားပါတယ်ဒီကနေ့ထုတ်လွှင့်မဲ့ပထမပိုင်းမှာတော့စီးပွားရေးအုပ်ချုပ်ရေးကဏ္ဍနဲ့ NLD အစိုးရပေါ်လူထုထောက်ခံမှုလာလာတို့ကိုဆွေးနွေးထားပါတယ်နားဆင်ကြည့်ပါခင်ဗျာ
ဒီကနေ့ကိုရဲနိုင်မုန်းနဲ့ကိုစီဟာသွေးတို့ကိုကျွန်တော်ဖိတ်ခေါ်ရတဲ့အကြောင်းရင်းကတော့မြန်မာနိုင်ငံမှာ NLD ရွေးကောက်ပွဲနိုင်ခဲ့တာတစ်နှစ်ပြည့်မြောက်ခဲ့ပြီဖြစ်ပါတယ်မြန်မာနိုင်ငံရဲ့သတင်းမီဒီယာလည်းပွင့်လင်းမှုရှိလာတဲ့နိုင်ငံတကာကလည်းမြန်မာပြည်ထက်ကိုပို့ပြီးတော့လာရောက်လေ့လာခွင့်တွေပူရလာကြတယ်ပို့ပြီးပွင့်လင်းလာတယ်ဆိုတော့မြန်မာနိုင်ငံအပေါ်မှာနိုင်ငံတကာသတင်းလောကကစွန့်စားကြတာတွေဟာတကယ်အဖြစ်မှန်ကိုထင်ရှားရလားဆိုတာကိုကျွန်တော်သိရင်ပါတယ်ပထမဆုံးကတော့မြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်ဖွံ့ဖြိုးမှုနဲ့ပတ်သက်ပြီးတော့ပြောတဲ့နေရာမှာနိုင်ငံတကာကအဓိကထောက်ပြတာကဘာမှပြောင်းလဲမှုမရှိသေးဘူးဆိုတဲ့သဘောတွေ့ရပါတယ်ဆိုတော့မြန်မာနိုင်ငံတွင်းမှာ NLD တက်လာပြီးတဲ့နောက်စီးပွားရေးတိုးတက်ပြောင်းလဲမှုတစုံတရာမရှိသေးဘူးဆိုတော့ပြည်ပကရေးသားချက်တွေကိုရဲနိုင်ငံကိုစိုက်ပြီးသုံးသပ်ပေးပါခင်ဗျာ
ကျွန်တော်အနေနဲ့ပြောရမယ်ဆိုရင်ဟိုမြန်မာနိုင်ငံကတောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအဖွဲ့တက်လာပြီးနောက်ပိုင်းမှာစီးပွားရေးမတိုးတက်ဘူးဆိုတာနဲ့ပတ်သက်ပြီးတော့ပြောရရင်တကယ်တော့90ကျော်အကြာမှာပထမအဆုံးအချိန်ရတားဆိုရကတာဝန်ယူရတာဖြစ်တဲ့အတွက်ဒီကိစ္စကအခုလက်ရှိရှိနေတဲ့အစိုးရအဖွဲ့ရဲ့လုပ်ရည်ကိုင်းတစ်ခုရဲ့ပုံမှာမူတည်တာမဟုတ်ဘူးလို့ကျွန်တော်ကမြင်ပါတယ်တကယ်တမ်းကပြီးခဲ့တဲ့ဟိုဆယ်စုနှစ်၅စုကျော်မှာရှိခဲ့တဲ့မြန်မာနိုင်ငံရဲ့စီးပွားရေးလုပ်ငန်းဆိုင်ရာမူဝါဒအမှားယွင်းတွေနောက်ပြီးတော့ဟိုဆုံးဖြတ်ချက်အမှားယွင်းတွေဟိုလက်ရှိအစိုးရကအမွေခံရတာဖြစ်ပါတယ်ဒီတစ်ခုတော့ထပ်ပြီးတော့ပြောချင်ပါတယ်နောက်တစ်ခုကဒီတာတင်ချားတဲ့အဲ့ဒီတည်းမှာပြောင်းလဲကလက်ခံသည့်ဖြစ်စေမလက်ခံသည့်ဖြစ်စေဟိုစီးပွားရေးဆိုင်ရာပိတ်ဆို့မှုတွေနဲ့ပတ်သက်ပြီးတော့အခုအစိုးရလက်ထက်မှာဒေါက်ဆန်းစုကြည်ကအမေရိကန်ပြည်ထောင်စုကိုရောက်သွားတဲ့အချိန်နောက်ပိုင်းမှာဒီပိတ်ဆို့မှုတွေကိုချော့ချပေးတဲ့လာအခြေအနေဟာတော့ထူးခြားတဲ့ပြောင်းလဲတစ်ခုလို့ပြောချင်ပါတယ်က
ြကိုစီဟာသွေးသုံးသပ်ပါခင်ဗျာအဲ့ဒီစီးပွားရေးနဲ့ပတ်သက်ပြီးတော့အထူးသဖြင့်ပြည်ပမီဒီယာတွေကမြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေပေါ်ဝေဖန်သုံးသပ်ချက်တွေကိုလုံးဝမှန်ကန်တယ်လို့ကိုစီဟာသွေးယူဆပါသလားသူတို့ကတော့သိတွတ်တက်မှုမရှိဘူးဆိုတဲ့သဘောကိုသာလုံးဝပြောတာဖြစ်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီဟိုပြည်ပရောပြည်ပရောကျွန်တော်တို့ဒီစီးပွားရေးနဲ့ပတ်သက်ပြီးတော့ဟလာဟိုစီးပွားရေးသမားတွေကိုယ်တိုင်ရောကျွန်တော်တို့ဒီတုံးတက်တဲ့သူတွေကိုယ်တိုင်ရောဟိုဒီဒီသုတေသနပညာရှင်တွေအကုန်လုံးကရောဒါနှေးကွေးတယ်လို့ပြန်ပြောနေတာဟုတ်ပါဘူးခင်ဗျာဒေါက်ဆန်းစုကြည်ကိုယ်တိုင်ကလည်းပြီးခဲ့တဲ့စီးပွားရေးသမားတွေနဲ့တွေ့တဲ့နေပြီးတော့တွေ့ဆုံတဲ့ပွဲမှာလည်းသူကိုယ်တိုင်ကလည်းစီးပွားရေးကနေကွေးနေတယ်ဆိုတော့သူကိုယ်တိုင်ကလည်းဝန်ခံခဲ့ပါတယ်ခင်ဗျာဆိုတော့ဒါအငင်းပွားဆရာမရှိပါဘူးခင်ဗျာဒါပေမဲ့ကျွန်တော်တို့အများအမြင်ကိုပြောရရင်တော့ဟာလာကျွန်တော်လည်းဟို ဒီယူကဘောတစ်နှစ်ပြည့်အတွက်ကိုကျွန်တော်တို့လည်း ground မှာဆင်းပြီး interview တွေလုပ်တဲ့ခါကျတော့လည်းအများကြီးကြားသိရတာပေါ့နော်ဆိုတော့နောက်တော့အဖြစ်ကတော့ကျွန်တော်တို့အားလုံးနားလည်တာကတော့ဆိုတော့ကိုရွေးနိုင်မို့ပြောသွားသလိုပဲခစ်ဆိုးခစ်ချက်ကြီးနဲ့ကျွန်တော်တို့အများကြီးချက်တန်းလာအချိန်မှာဒီကျွန်တော်တို့အစိုးရအဖြစ်အနေနဲ့စီးပွားရေး policy တွေချဖို့စီးပွားရေးကိုဥပေါ်လောင်လို့ဖို့ဆိုတော့အရင်ဆုံးအခြေအနေတွေအားလုံးကိုတည်ငြိမ်သွားအောင်လည်းပြင်ဆင်ဖို့သူတို့ရဲ့ဒီကျွန်တော်တို့ဒီသွားမယ့် plan အစ်စ်တွေပေါ့စီမံကိန်းအစ်စ်တွေဟလာတခါစီးပွားရေးကဘယ်နေရာမှာချွတ်ချုံကြနေတာဘယ်နေရာဘယ်လောက်ထိသိုးဝါနေရတယ်ဘယ်နေရာကိုဘယ်လိုလုပ်ရင်တော့ကျန်လာထူမလဲဆိုတော့ပြင်ဆင်မှုတွေပေါ့ကနဦးပြင်ဆင်မှုတွေကိုအချိန်ယူနေရတယ်လို့ထင်ပါတယ်နောက်တစ်ခုကအုပ်ချုပ်ရေးအတွေ့အကြုံမရှိတဲ့ဒီတော့စက်စကြီးအစိုးရအဖွဲ့အနေနဲ့လည်းတခြားအစိုးရတွေတက်ဆိုင်ပို့ပြီးတော့ဒီပြင်ဆင်နေမှာအချိန်ယူရလာဟိုသေးကွေးနေတာလေဒါကဟိုဖြစ်ကိုဖြစ်ရမယ်ရင်ဆိုင်ရမယ်ကိစ္စတခုလို့ကျွန်တော်မြင်ပါတယ်ကျွန်တော်ထူးခြားတွေ့တာတော့ ground ပေါ်မှာပြည်သူလူထုအာ80ရာခိုင်နှုန်းလောက်ကတော့ဒီကိစ္စကိုလက်ခံတယ်နေကွေးပဲဒါပေမဲ့အချိန်အနည်းငယ်ရလာတယ်အချိန်ရလာတယ်အမျှဒီတိုးတက်မှုရှိလာမယ်လို့မျှော်လင့်လာမယ်ကျွန်တော်တွေ့ခဲ့ပါတယ်ဗျ
ဟုတ်ကဲ့အဲ့ဒီစီးပွားရေးပြုပြင်ပြောင်းလဲရေးမှာဘျူရိုကရေစီရန်တရားပါဗျအုပ်ချုပ်ရေးရန်တရားကိုတကယ်ဆက်လွက်လာအောင်ပြုပြင်ဖို့အားလည်းပဲသိအကြီးကြီးဆိုတာမှန်ပါတယ်အဲ့ဒီကိစ္စကိုလည်းသိထောက်ပြကြပါတယ်အဲ့ဒီကိစ္စကလုံးဝရှေ့ကိုမရွေ့သေးဘူးဆိုပြီးတော့စုံစမ်းကြတာကြားပါတယ်ဆိုတော့အဲ့ဒီကိစ္စကိုဘယ်လိုပြောကြမလဲခင်ဗျာလူမှန်နေရာမှာမဖြစ်နိုင်တာလားသူတို့ကိုလေ့ကျင့်ပေးဖို့လိုရလားအရင်တုန်းကသူတို့ရှိနေတဲ့စိတ်နေသဘောထားအဲ့ဒီဘျူရိုကရေစီရန်တရားတဲ့ပုံစံတွေ mindset ကိုလည်းမရွေ့သေးဘူးလို့ဆိုကြပါတယ်အဲ့ဒီကိစ္စကိုရဲနိုင်မှုဘယ်လိုမြင်ပါလဲ
ဟုတ်စီဝါရေးနဲ့ပတ်သက်တာနိုင်ငံရဲ့ဝင်ငွေနဲ့ပတ်သက်တဲ့ပြောရမယ်ဆိုရင်ကျွန်တော်တို့စီမားကအဓိကကြီးခဲ့တဲ့ဟိုဆယ်တုနှစ်တည်းမှာကျွန်တော်တို့မိကိုခဲ့ရတာကတဘာဝတရံဇာတာတွေကိုထုတ်ပေါ်တဲ့လုပ်ငန်းတွေလုပ်ရင်းနဲ့ကျွန်တော်တို့ကဟိုငွေကြေးကိုရှာပွေခဲ့တဲ့ဖြစ်စဉ်တွေရှိခဲ့ပါတယ်ဥပမာအားဖြင့်တဘာဝတောင်ွေတွေရေနံတွေနောက်ပြီးတော့ဟိုတွင်းထက်ကြောက်တွေဒီလုပ်ငန်းတွေကိုလုပ်ခဲ့တဲ့အခါမှာလည်းပြန်ပြီးတော့ပြောမယ်ဆိုရင်လက်ရှိအစိုးရကရင်ဆိုင်နေရတာကဒီလုပ်ငန်းတွေကိုအတိတ်မှာတကယ်ဥဆောင်လုပ်ခဲ့တာတွေကအရင်တုန်းကရှိခဲ့တဲ့ဗိုလ်ချုပ်တွေနဲ့သူတို့ရဲ့နှီးဆက်တဲ့မိသားစုတွေသူတို့ရဲ့အပိုင်းဝိုင်းတွေကလုပ်ခဲ့တာဖြစ်တဲ့အတွက်ဟိုလက်ရှိအစိုးရအနေနဲ့ပြိုင်တွဲတဲ့နေရာမှာတော်တော်လေးအခက်အခဲရှိမဲ့အနေအထားတွေလို့မြင်ပါတယ်လက်ရှိကျွန်တော်တို့နိုင်ငံရဲ့ဝင်ငွေကအဲ့ဒီဟိုလုပ်ငန်းတွေပေါ်မှာအများကြီးနေကုန်နေရတဲ့အပိုင်းရှိပါတယ်ဒါတွေကနိုင်ငံရေးအပြည့်ပြန်ပြောမယ်ဆိုရင်2008ဖွဲ့စည်းပုံကြီးကဥပဒေပါဝင်နောက်ကျောင်းမပြောင်းသေးလို့ပြောတဲ့ကိစ္စမျိုးတွေအဲ့ဒါတွေကဟိုတက်မတော်နဲ့နီးစက်တဲ့မိသားစုတွေလောက်ကန်ခဲ့တာတွေဖြစ်တဲ့အတွက်ပို့ပြီးတော့တောင်မှဟိုလက်ရှိအစိုးရအနေနဲ့ဒါတွေဟိုကန်တရီရှင်းတဲ့အခါမှာအထက်အဲဖြစ်မယ်လို့ထင်ပါတယ်ခုနကဟိုကြွန့်ကျင်မှုအပိုင်းတွေပါတွေကတော့မြန်မာနိုင်ငံကဟိုနှစ်ပေါင်း90ကျော်အကြာမှာပထမဦးဆုံးချိန်ရသားအစိုးရပြောရရင်ဒီရသားအစိုးရထဲမှာဟိုထောင်ထဲမှာနှစ်တွေကြာကြီးရှိနေခဲ့တဲ့လူတွေပြီးခဲ့တဲ့ဆယ်စုနှစ်သုံးစုလောက်မှာဟိုပြမကဘာနဲ့ထိပုတ်ထိတိဖို့ခက်ခဲတဲ့လူတွေဦးဆောင်လာဖြစ်တဲ့အတွက်ဒီအားနည်းချက်တွေကတော့ရှိမှာပါခင်ဗျာ
ကိုစီဟာသူရဲ့သဘောထားပြောပါအောင်ခင်ဗျာအုပ်ချုပ်ရေးရန်တရားနှစ်ခွေးနေတဲ့ဆိုရင်ပတ်သက်ပြီးတော
့ဟုတ်ကဲ့အဓိကပြဿနာကတော့ဆန်းစုကြည်ရဲ့မူဝါဒကပြဿနာရှိနေတာပါဘီရိုကရေစီရန်တရားအပါအဝင်ပေါ့နော်စစ်တပ်ကသူကဒီအရသာစုကအာဏာရလာတဲ့အချိန်မှာသူတကယ်ဘီရိုကရေစီရန်တရားကိုဘယ်ထဲမှာဖြုတ်တုတ်သက်ပြီးလောက်လာမလားသတိမီသူရဲ့ကြောင်းကြမှုကြီးမရှိသေးတဲ့သဘောထားဆရာကျွန်တော်တွေ့ရပါတယ်အဲသူတည်တဲ့ဒီဘီရိုကရေစီရန်တရားကိုတက်တိုင်တည်း၍ထုတ်ထုတ်ကမလုပ်ဘဲနဲ့ခင်းခင်းငင်းငင်းလုပ်သွားမယ်ဆိုတဲ့ policy ကိုစစ်သုံးတဲ့အခါမှာအခုဆိုကျွန်တော်တို့ကပိုးလည်းဝေဖန်မယ်ဆိုရင်ဘီရိုကရေစီရန်တရားကိုကိုယ်ကမပြင်နိုင်ဘဲနဲ့ဘီရိုကရေစီရန်တရားရဲ့လူတွေကဒီအစိုးရအစ်ကိုပြင်ဖို့စူးစမ်းတဲ့သဘောမျိုးကိုကျွန်တော်တို့မြင်လာရတာရှိပါတယ်။ဒါအသိအမြင်များပါတယ်။ဒေါ်ဆန်းစုကြည်အနေနဲ့ဒီအဓိကဒီစီးပွားရေးဥပေါ်လာဖို့နဲ့ဒီအုပ်ချုပ်ရေးကိုနိုင်နေမှုဆိုရင်ကျွန်တော်နှစ်ချက်ရှိပါတယ်။နှစ်ချက်လုပ်ရမယ်လို့မြင်ပါတယ်။တစ်ချက်ကတော့ဒီတက်တက်သားသားပေါ့နော်ဘီရိုကရေစီရန်တရားမှာအချိန်တစ်ခုပေးပြီးတော့ရှိလာတဲ့လူဟောင်းနေမယ်အဲ့ပုံစံပြောင်းအောင်လုပ်ပြီးတော့ရန်ရောက်ကိုအစ်စ်ပြန်လဲတိဆောက်ပြီးတော့ပြန်ပြီးအစိုက်တဲ့လူဖြစ်နေပေါ့နော်ပြန်လဲတိဆောက်ပြီးတော့ပြန် run နိုင်မှာမြန်မြန်ပြန် run နိုင်မှာသူကအထင်ပြပါမဟုတ်ရင် तू ကသူ့ကိုပြောင်းလဲလို့ရပဲကိုပြောင်းလဲခံရတဲ့ဘဝနဲ့ဆိုလို့ရှိရင်ကိုရဲ့ policy အစ်စ်လဲအလုပ်ဖြစ်မှာမဟုတ်ပါဘူးဒါနောက်တစ်ချက်ဒါတစ်ချက်ပါဒုတိယတစ်ချက်ကဘာလဲဆိုတော့ဒီသူကရန်ရောက်မှာရှိတဲ့လူတွေရောပြည်သူလူထုရောကိုကျွန်တော်တို့နိုင်ငံရေးနဲ့ပတ်သက်တဲ့ဘဝကအစ်စ်တွေလားနိုင်ငံသားရေးနဲ့ပတ်သက်တဲ့ဘဝအစ်စ်တွေစီးပွားရေးနဲ့ပတ်သက်တဲ့ဘဝကအစ်စ်တွေမှာအလုပ်ဆရာတွေအများကြီးရှိတယ်လူတွေကအခုလောလောဆယ်မှာကျကတော့ကြောင်းသွားပြီ။ဘာတွေလုပ်ရမလဲဆိုကိုစီကိုစီကိုစီကိုစီမှာစီးပွားချာချာမသိ focus ကသူတို့ရဲ့အမြင်မပြတ်သားဘူး။တခုခုပဲဟိုအစိုးရပြစ်စီရနေပြောအထောက်ကြီးတခုကြလာပြီသူတို့ဘွားတွေတောင်းလဲသွားမလို့မြင်နေတဲ့လူတွေတောင်ရှိရ။ဆိုတော့လူတွေလူတွေမှာလည်းတောင်းလဲစရာရှိတယ်ဆိုတော့ဒေါက်ဆန်းစုကြည်အနေနဲ့ဒီလူတွေကိုကျွန်တော်တို့ကဒီ regularly ပေါ့နော်ပုံမှန်ဖြည့်တွေ့နေဖို့လိုတယ်ကျွန်တော်တို့ကဒီမိန်ကုန်းတွေပြောဖို့လိုတယ်အခြေပြမိန်ကုန်းတွေဟလာဟိုအများကြီးပြောဖို့လိုတယ်သူတို့ဆို issue ဆိုလို့ချက်ချင်းတုံးပြန်လို့လည်း issue ကြီးတယ်ဆိုတော့ကျွန်တော်တို့ဒီကစ်မှာ online လည်းကောင်းနေတယ်ဟလာကျွန်တော်တို့ internet ခက်ဟလာ broadcasting ကလည်းကျွန်တော် channel တွေအများကြီးခက်မှာအစိုးရဟာပြည်ရင်ကောင်းလေးလို့လည်းအစိုးရပြည်သူလူထုနဲ့ပို့ပြီးတော့ဖြစ်တွေ့နေတယ်အပြာအမှန်ဆွေးနွေးဖလှယ်မှုတွေလုပ်တဲ့လေဟိုအားလုံးကြမှာနားလည်မှုတွေရရှိသွားရင်တော့ အကြအသာသာရရမြန်လာလိမ့်မယ်လို့ထင်ပါတယ်ဗျာ
ဟုတ်ကဲ့ဒီလိုအခြေအနေတွေတိုးတက်မှုသိနှေးကွေးနေရင်စောစောကကိုစီဟာသေးပြောတော့80ရာခိုင်နှုန်းလောက်လူတွေကတော့ဒါကိုနားရတဲ့ထိုင်ရလက်ခံနိုင်တယ်တော်အောင်ဆန်းစုကြည်ရဲ့လူကြိုက်များမှု NLD ပါတီရဲ့ထောက်ခံမှုကျွန်တော်ကိုရဲနိုင်မှုကိုမေးချင်ပါတယ်သူအခုထိကတော့လူလူရဲ့နှုတ်ဖျားမှာဒီပါတီဟာသိအရေးကြီးတဲ့တော်အောင်ဆန်းစုကြည်ကိုထောက်ခံမှုတွေအများကြီးရှိနေကြပါတယ်ဒီထောက်ခံမှုကတော့တချင်းချင်းမှာဆုပ်ယော့သွားနိုင်တဲ့အလားအလာတွေ့ရပါတာကိုရဲနိုင်မှုဘယ်လိုသုံးသပ်ပါလဲလူတွေသဘောထား
ဟုတ်အဲ့တော့ကကြီးမားတဲ့စိန်ခေါ်မှုတစ်ခုဖြစ်ပါတယ်။ပြည်သူအစိုးရအနေနဲ့လုံတဲ့နာကတော့တကယ်တမ်းကျတော့တိုင်းဒေသကြီးနဲ့ပြည်ထဲမှာဟိုပြည်နယ်တွေမှာရှိတဲ့ဟိုဝန်ကြီးချုပ်နဲ့အစိုးရအဖွဲ့တွေကို decentralization ပေါ့ဟိုဘိုးချုပ်ကံမှုကိုရှော့ချဖို့လိုအပ်တယ်လို့ထင်ပါတယ်။အဲ့ဒါကပါလဲဆိုတော့သက်ဆိုင်ရာတိုင်းဒေသကြီးနဲ့ပြည်နယ်တွေမှာဟိုဝန်ကြီးချုပ်နဲ့သူတို့ရဲ့အစိုးရအဖွဲ့တွေကသူတို့ဒေသတွင်းမှာသူတို့အလုပ်ကင်ရှာဖွေရေးတွေကိုဦးဆောင်လုပ်ဖို့နောက်ပြီးတော့ဟိုတဲ့ပြောရမယ်ဆိုရင်တော့တို့ပြည်ငယ်တွေသူတိုင်းပြည်ကြီးတွေမှာလောက်ကန်ကွင်လန်းတွေနောက်ပြီးတော့ဟိုရင်းနှီးမြှုပ်နှံမှုတွေနောက်ပြီးတော့ဟိုအဲ့ဒီမှာရှိတဲ့ပြည်သူတွေကိုယ်တိုင်ဝင်ငွေတာပွေနိုင်မှုတွေအကွင်လန်းတွေကိုဦးစားပေးဖို့အတွက်အခွင့်ပေးတယ်လို့ထင်ပါတယ်မဟုတ်ရင်ဟိုနိုင်ငံရေးတစ်ခုတည်းနဲ့အယူအဆတစ်ခုတည်းကိုပေါ်ဆောင်မှုကများပြီးတော့လက်တွေ့ပြည်သူတွေရဲ့ဘဝမှာနေစဉ်ဘဝမှာအပြောင်းအလဲမရှိဘူးဆိုရင်အဲ့ဒါကစိုးရိမ်စရာတစ်ခုလို့ကျွန်တော်မြင်ပါတယ်ဗျ
ဟုတ်ကဲ့ကိုသီဟာသေးရောစိုးရိမ်ပြီးပါလားအတော်ဆန်းစုကြည်အစိုးရရဲ့လူမှုထောက်ခံမှုကြာဆင်းသွားနိုင်တဲ့အလားအလာကိုဘယ်လိုသုံးသပ်လိုပါလဲ
ဟုတ်ကဲ့ကျွန်တော်တို့ခုလာမဲ့ဂျာပြတ်ယူကောက်ပွဲပါဒီအချက်ကိုကျွန်တော်တို့ကြည့်ရမယ်ထင်ပါတယ်ဂျာပြတ်ယူကောက်ပွဲကမမြင်နိုင်တဲ့အဖြေတွေဖွင့်လာပါလိမ့်မယ်ဆိုတော့ဒေါက်တာစီကိုလည်းဒီကိစ္စကိုသတိထားမိမယ်လို့ထင်ပါတယ်မဖြစ်လို့လဲဆိုတော့ကျွန်တော်တို့ဒီဒေါက်တာစီကိုဒီ NLU ကိုသူကဖွင့်နိုင်လောက်ဖြစ်တဲ့အထိမဲပေးခဲ့တဲ့လူတွေမှာဒေါက်တာစီကိုငကိုကြည်ယူဆွဲရှိတဲ့ဟလာချစ်တဲ့ဒီလူတွေကပေးခဲ့တာရှိတယ်လို့ကောင်းများကောင်းလားမလားလို့ဆိုပြီးတော့အဲ့လိုမျိုးအမြင်နဲ့ပေးတဲ့လူတွေလည်းရှိပါတယ်အာဆိုတော့အချိန်ရလာတာလည်းအများပေါ့နော်ချစ်ရင်းဆွဲရှိတဲ့လူတွေကတော့ဖြင့်အတိုင်းအတာတစ်ခုထိကြံနိုင်ပါတယ်အခုကကျွန်တော်တို့ ground မှာလည်းဖြည်းချင်းကျွန်တော်တို့ကြားနေရတာကကောင်းများကောင်းလားမလားဆိုပြီးတော့ပေါ့နော်အကောင့်ဘက်ကိုအစ်စ်ဘက်ကိုကျွန်တော်တို့အဟောင်းလူဟောင်းတွေကိုညီးဝဲတဲ့လူတွေပေါ့နော်ဒီလူတွေကနေပြီးတော့နိုင်ငံရေးအမျှော်မြင်တစ်ခုစီးပွားရေးအမျှော်မြင်တစ်ခုခေတ်တစ်ခုကိုသွားမယ်ဆိုအမျှော်မြင်တစ်ခုလေးပေးခဲ့တဲ့ဟလာဟိုအတိုင်းအတာတစ်စက်ပေါ်တာရှိပါတယ်ဆိုဒီလူတွေကဖြည်းချင်းခွာလာနိုင်ပါတယ်ဆိုတော့ရုပ်တရက်ကြီးကျွန်တော်ကြားသွားလိမ့်မယ်လို့မမြင်ပါဘူးဘာလို့ဆိုတော့ကျွန်တော်တို့မှဒီအစိုးရအစ်စ်ကိုညှော်လင့်တာတခုလည်းမဟုတ်ဘူးအစိုးရအဟောင်းပြတ်တက်မလာဘူးလေညှော်လင့်နေအပြက်ကနာတခုရှိရဲ
ဆိုတော
့အသာသာလည်းတော်တော်တော့ဒါအားတခုဖြစ်နေတာပေါ့နော်ဆိုတော့အဲ့ဒါကိုကျွန်တော်တို့ကြည့်ရပါလိမ့်မယ်
ဥကြစံတားရဲ့မြမရေးသုံးသက်ချက်ကိုနားဆင်ကြရတာပါ။နောက်ပတ်ထုတ်လွှင့်မဲ့ဒုတိယပိုင်းမှာတော့ပြည်ရင်းချင်းချင်းပြဿနာနဲ့ပူးတီတော်မောင်တော်လုံချုံရေးအခြေအနေနဲ့ပတ်သက်တဲ့ဆွေးနွေးချက်တွေကိုကြားအောင်ပါပါ။အခုတော့တပတ်အတွင်းအားကစားသတင်းတွေကိုထုတ်လွှင့်ပေးပါမယ်။ကိုရနိုင်ကစူးစီးတင်ပြပေးထားပါရခင်ဗျာ
။မင်္ဂလာပါဗျာ။VOA ရဲ့တပတ်တွင်းအားကစားသတင်းတွေကိုစတင်ပါတော့မယ်2016ကမ္ဘာအကောင်းဆုံးပြေးခုံပြေးအားကစားသမားဆုအတွက်စကားတင်ရွေးချယ်လိုက်ကြပါပြီကမ္ဘာအမြန်ဆုံးလူသားယူဆိန်ဘုတ်ကတော့ Dortmund အသင်းနဲ့လေးချင်တော့မှာပါ Confederation Cup လို့ခေါ်တဲ့ကမ္ဘာတိုက်ကြီးများဖလားဘောလုံးပွဲမှာသုံးမဲ့ဘောလုံးကိုရုရှားမှာပြသလိုက်တာပါဝင်ကမ္ဘာဖလားခြေစစ်ပွဲနောက်ဆုံးအခြေအနေနဲ့တပတ်တွင်းထူးခြားတဲ့ဘောလုံးသတင်းတွေကိုအခုတစ်ပတ်မှာပြောပြသွားမှာဖြစ်ပါတယ်ဗျာ2018ကမ္ဘာဖလားခြေစစ်ပွဲတွေကိုပြီးခဲ့တဲ့သတင်းပတ်နဲ့အခုတစ်ပတ်အတွင်းမှာကစားခဲ့ကြပါတယ်။နောက်နှစ်မျိုးကဝမ်ဘလီခွင်းမှာကစားခဲ့တဲ့အင်္ဂလန်နဲ့စကော့တလန်ပွဲမှာတော့အင်္ဂလန်က3ဂိုးကိုမရှိနဲ့နိုင်သွားပါတယ်။ဒီပွဲနိုင်လိုက်တဲ့အတွက်အင်္ဂလန်အသင်းဟာ3ပွဲနိုင်တဲ့ပွဲတည်နဲ့10မှတ်ရပြီးတော့အုပ်စုပထမနေရာမှာရှိနေပါတယ်။ဘဝချန်ပီယံဂျာမနီအသင်းကတော့ဆန်မာရီနိုကို8ဂိုးကိုမရှိနဲ့အပြတ်အသတ်အနိုင်ယူခဲ့ပါတယ်။ဒီပွဲနိုင်လိုက်တဲ့ပုံမှာဂျာမနီနီးပြယက်ဂီလော့ပြောတာကတော့
zufrieden sein denke die
es die ပွဲလာပေါ်မှာကျွန်တော်တို့ကျင်နေပါတယ်ဒါပြင်ပြီးခဲ့တဲ့ပွဲကြလာတဲ့ကျွန်တော်တို့ကျင်နေပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ရှင်မ်းချက်ကပွဲတိုင်းအားလုံးအနိုင်ရ
ဂျာမနီတင်းဟာဒီပွဲနိုင်လိုက်တဲ့အတွက်ဒီပွဲလုံးနိုင်ပြီးတော့16မှတ်နဲ့ဇယားထိတ်ကနေပြီးဆောင်ပါခင်ဗျာ
das war
FIFA ကမ္ဘာဘောလုံးဖွဲ့ချုပ်ရဲ့ကျင်းဝဆိုင်ရာကော်မတီက Honduras ဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌ Hal Rafael Calleja ကိုဘောလုံးလောကကနေရာသပန်ထုတ်ပယ်ဖို့တောင်းဆိုလိုက်ပါတယ် FIFA ရဲ့လိုက်နာရမယ့်ကျင့်ဝတ်စည်းကမ်းတွေကိုသူ့ဘက်ကဖောက်ဖျက်တယ်ဆိုပြီးတော့ဘောလုံးလောကကနေရာသပန်ထုတ်ပယ်ဖို့တောင်းဆိုလိုက်ဖြစ်ပါတယ်နောက်ဆက်ခုနှစ်ခုနဲ့ FIFA ကဘာတိုက်ကြီးများဖလားဘောလုံးပွဲမှာအသုံးပြုမဲ့ဘောလုံးကိုတော့ရုရှားနိုင်ငံမော်စကိုမြို့မှာရိုမာ17ရက်နေ့ကပြသလိုက်ပါတယ်အဖြစ်ပေါ်မှာအနီးနဲ့အမဲရောင်တွေဒီဇိုင်းဆွဲထားတဲ့ဒီ Adidas ဘောလုံးကတော့ရ
ရုရှားနိုင်ငံရဲ့ပဒမြားကိုပူဇော်ပြုပြီးခရစ်စတိုဘာလို့နာမည်ပေးထားပါတယ်။ဒီဘောလုံးနဲ့အတူရုရှားသင်းရဲ့အင်ဂျီကိုလည်းပြသထားပါတယ်။ခရစ်စတိုဘာဘောလုံးကိုအရှင်ရုရှားနိုင်ငံကရူမေးနီးယားနဲ့ကစားတဲ့ပွဲမှာစကန်ခွင့်ရခဲ့ပြီးတော့ကမ္ဘာတိုက်ကြီးများချန်ပီယံတွေဖြစ်ကြတဲ့ဩစတြေးလျ၊ချီလီ၊မက္ကဆီကို၊နယူးဇီလန်၊ပေါ်တူဂီနဲ့အာဖရိကဖလားမှာပူဆွဲမဲ့ချန်ပီယံအသင်း6သင်းအပြင်ကမ္ဘာချန်ပီယံဂျာမနီတို့လည်းဒီဘောလုံးကိုကစားခွင့်ရမှာပါ။ရုရှားလိုခွတ်ဆာဘာရဲ့အဓိပ္ပာယ်ကတော့လပကောင်းမွန်တာဖြစ်ပြီးတော့ဘောလုံးပွဲတွေမှာလလပပကစားတာဒီအရန်ကောင်းတဲ့ဂိုးတွေမှာရုရှားဘောလုံးပြိသက်တွေသုံးတဲ့အသုံးနှုန်းကနေတစ်စင်းခွတ်ဆာဘာလို့နာမည်ပေးထားတာဖြစ်ပါဗျာ။2016 ATP World Tour Tennis ပြိုင်ပွဲတွေကိုတော့လန်ဒန်မြို့မှာစတင်လိုက်ပါပြီ။နိုမာ73ရက်နေ့ကနေစတင်ပြီးတော့20ရက်နေ့ထိကစားသွားကြမှာဖြစ်ပြီးတော့ဒီနေ့မှာတော့ဗြိတိန်နိုင်ငံသားအန်ဒီမော်ရီကဘောနံပါတ်1အဖြစ်နဲ့ဝင်ပြိုင်မှာဖြစ်ပါတယ်။ဒီပြိုင်ပွဲနဲ့ပတ်သက်ပြီးအန်ဒီမော်ရီပြောတာကတော့
Like I said, I don't really feel anything.
ကျွန်တော်ပြောခဲ့သလိုပါပဲ။ကျွန်တော်အတွက်တော့ဒီနှစ်ပြိုင်ပွဲကတခြားနှစ်တွေနဲ့ဘာမှမထူးကြပါဘူး။ကျွန်တော်အနေနဲ့အရင်နှစ်တွေထက်တော့နည်းနည်းပိုပြီးပြင်ဆင်ထားပါတယ်။ဒါပေမဲ့ပြီးခဲ့တဲ့လတွေတခြားလုံးကျွန်တော်ပြောခဲ့တယ်။ Novak Djokovic အကောင်းဆုံးလက်စွမ်းပြန်ရလာမယ်လို့ကျွန်တော်မျှော်လင့်ထားပါတယ်။
ကမ္ဘာနံပါတ်1နေရာကနေဖယ်ပေးလိုက်ရတဲ့လက်ရှိချန်ပီယံ Novak Djokovic ကတော့ Anybody ဟာကမ္ဘာနံပါတ1နေရာကိုထိုက်တန်တယ်လို့ပြောလိုက်ပါတယ
် And he's definitely well deserved
ခုချိန်မှာ तू ကကမ္ဘာ1နေရာနဲ့လုံးဝကိုထိုက်တန်ပါတယ်ဘာလို့လဲဆိုတော့ပြီးခဲ့6လအတွင်းမှာ तू အကောင်းဆုံးကစားနိုင်ခဲ့တယ်ဆိုတာသံတမန်ဖြစ်စရာမရှိပါဘူ
း2016တနစ်တာကမ္ဘာအကောင်းဆုံးပြေးခုံပြေးအားကစားသမားဆုအတွက်စကားတင်စီးရင်ကတော့ထွက်လာပါပြီစကားတင်ရွေးချယ်ခံလာရတဲ့သူတွေကတော့အမျိုးသားဘက်မှဂျမေးကန်နိုင်ငံသားယူဆိန်ဘို့ဗြိတိန်ကအိုလံပစ်မီတာ5000နဲ့1000ရွှေသိပ်ဆုရှင်မိုဖာရာတောင်အာဖရိကကအိုလံပစ်မီတာ400ချန်ပီယံဝိတ်ဗန်နီယာကော့တို့ဖြစ်ပြီးတော့အမျိုးသမီးဘက်မှာတော့အီသီယိုးပီးယားကအိုလံပစ်မီတာ1000စံချိန်ရှင်အာမတ်အယာနာဂျမေးကန်နိုင်ငံကအိုလံပစ်မီတာ100နဲ့မီတာ200ချန်ပီယံအီလိန်တောင်ဖြစ်နဲ့ပိုလန်ကတန်လုံးပစ်ချန်ပီယံအနီတာဘောဒချစ်တို့ဖြစ်ပါတယ်ဘောဟာအရင်ကလည်းဒီစုပေါင်း5ချိန်ရတာဘူးပါလေပြီးခဲ့တဲ့ရီယိုအိုလံပစ်မှာမီတာ100 200နဲ့400လက်ဆင့်ကပြိုင်ပွဲတွေမှာရွှေစိတ်တွေယူပြီးတော့အိုလံပစ်ပြိုင်ပွဲမှာ3ချိန်သက်တိုက်ဒီပြိုင်ပွဲ3မျိုးစလုံးမှာရွှေစိတ်တွေရပြီးတော့စံချိန်တင်ထားတာပါမိုဖာရာကတော့ဥရောပရဲ့တနစ်တာအကောင်းဆုံးပြည့်ခုံမြအားကစားသမားဖြစ်ကိုရထားပါတယ်ဆိုတော့အားကစားဝါသနာရှင်တွေကရော IAAF ရဲ့တနစ်တာအကောင်းဆုံးစုတွေကိုဘယ်သူတွေရမယ်လို့ထင်ပါသလဲကမ္ဘာအမြန်ဆုံးလူသားယူဆိန်ဘုတ်ကတော့ပြေးခုံပြေးကနေအနားယူရင်ဘောလုံးကစားဖို့အတွက်ပြင်နေပါပြီ။ရှင်းနေမှာပြေးခုံပြေးပြိုင်ပွဲကနေအနားယူမှာဖြစ်ပြီးတော့အဲ့ဒီနောက်ပိုင်းဘောလုံးမှာဖြစ်ဖို့အတွက်သူဟာဂျာမနီကဒေါ့တမန်အသင်းနဲ့လေ့ကျင့်သွားမှာဖြစ်တယ်လို့လည်းဒေါ့တမန်အသင်းကအတည်ပြုပါတယ်။ဘုတ်ဟာမန်ယူပရိသတ်တယောက်ဖြစ်ပြီးတော့မန်ယူမှာကစားဖို့ကသူ့အိမ်မှာဖြစ်ကြောင်းဗြိတိန်နိုင်ငံကဂါဒီယန်သတင်းစာကိုပြောပါတယ်။သူကတော့မန်ယူနီးပြမိုရီညိုတစ်ချိန်နေမှာသူ့ကိုခေါ်လိုက်မယ်လို့ယုံကြည်နေပါတယ်။ဘောအနေနဲ့ပြေးခုံပြစ်ကနေနားတဲ့အခါမှာသူမျော်မှန်းသလိုကြီးစားဘောလုံးလောကတွေကိုဝင်လာနိုင်မလားဆိုတာကတော့စိတ်ဝင်စားစရာလို့ပဲပြောရမှာဖြစ်ပါတယ်နော
်ကိုရနိုင်စုစည်းတင်ပြခဲ့တဲ့တပတ်တွင်းအားကစားသတင်းတွေကိုနားဆင်ခဲ့ရတာပါဒီကနေ့ညအတွက်အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာအခုတော့ကမ္ဘာလှည့်ခီးသွားတွေကိုဆွေးဆောင်မဲ့အစီအစဉ်အနေနဲ့ဘရာဇီးမှာတရေစားတွေပြေးဆွဲနေတဲ့သတင်းတပုတ်ကိုတင်ပြပေးမှာပါဒီသတင်းကိုတင်ပြမပေးခင်မှာတော့နောက်ဒီလာမယ့်စနေနေ့မှာတင်ပြဖို့ရှိတဲ့တရိုက်လေးလိုင်းအစီအစဉ်ပတ်သက်ပြီးတော့နားဆင်ကြည့်ပါခင်ဗျာ
သောတာရှင်များရှင်မြမပြည်တော်တော်ရော့မြို့ပါမကြံရာဒီမရွေးစုညံတန်တွေနဲ့နားမခံတာအောင်နှိမ့်ဆက်နေတဲ့အတန်ချဲ့ဆက်လောက်စပီကာဖွင့်တဲ့သူတွေကိုစီကန်းကြဘလို့ကြက်မှတ်ပြီးထိန်းချောင်းပေးကြရင်ကောင်းပါမလဲမြို့နယ်ရက်ွက်ကြေးရွာအလိုက်အတန်ချဲ့ဆက်လောက်စပီကာဖွင့်ခွင့်ခွင့်ပြုမိန်တောင်းတဲ့အစင်လာတွေကိုစနစ်တကျလိုက်နာကြပါရဲ့လားပြည်သူတွေနားမချမ်းသာဖြစ်ကြရတဲ့ဒုက္ခကကင်းဝေးအောင်ဘဲပုံဘဲနီးဖြေရှင်းကြရင်ကောင်းမလဲဆိုတာတွေကိုလာမယ့်စနေညတရိုက်လေးလိုင်းအစီအစဉ်မှာသုံးသပ်ဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်တော်ရရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းခြင်းကြရတဲ့ဆိုရင် email လိပ်စာ burmese@voanews.com ကိုဖြစ်စေတယ်လီဖုန်းနံပါတ် 1-232-382-555 ကိုဖြစ်စေတို့တင်ကြောင်းကြားထားနိုင်ကြပါမယ်
။လ
ာမယ့်စနေနေ့ဒီတရက်လေးလိုင်းဆွေးနွေးခန်းအစီအစဉ်မှာလဲပါဝင်ဆွေးနွေးဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်ခင်ဗျာ။အခုနောက်ဆုံးသတင်းဆောင်မတဲ့ပုဂ္ဂိုလ်ဆက်လက်တင်ဆက်ပေးရမယ်။ဒီကဘာလဲခီးသွားတွေကိုဆွဲဆောင်မဲ့အစီအစဉ်အနေနဲ့ဘရာဇီးမှာတရက်ထားလိုင်းတွေပြီးဆွဲနေပါတယ်။ဒီကျဲဝန်းတဲ့ဘတ်ကားတွေကိုမစီးပဲတရက်ထားစီးနှင်းကျင်သူတွေအတွက် Rio de Janeiro အာဏာပိုင်တွေရဲ့ဆောင်ရွက်ချက်တွေအကြောင်း George Putit ပေးပို့ထားတဲ့သတင်းကိုဆက်လက်နားဆင်ကြပါခင်ဗျာ။အစ္စတန်ဘူးကနိုဆယ်ဂျီယာတရထားလိုင်းဟာဆိုရင်လေဟိုအရင်ကပိတ်ထားခဲ့ပြီးနှစ်ပေါင်းအစိတ်ကျော်အကြာမှာပြန်လည်ပြေးဆွဲပါတယ်။ Rio de Janeiro မှာဆိုရင်လေစန်တာထရီဆာလိုင်းပါဝင်တရထားတွေကိုရာစုနှစ်ကျော်ကြာပြေးဆွဲနေခဲ့ပြီးမှတော့ဒီတရထားတွေအတွက်ပြုပြင်ထိန်းသိမ်းဖို့လိုအပ်တဲ့ပစ္စည်းတွေရှားပါးလာတာကြောင့်တခြားလိုင်းတော်တော်များများပိတ်ကုန်ပြီးစန်တာထရီဆာရထားလိုင်းသာနောက်ဆုံးမှကျန်မာတော့တယ်။2012ခုနှစ်အရောက်မှာတော့မတော်တဆဖြစ်ရတဲ့ခုအတွင်းလူ6ဦးသေဆုံးပြီး50လောက်ဒဏ်ရာရသွားတာကြောင့်နောက်ဆုံးကျန်နေတဲ့ရထားလိုင်းကိုလည်းပိတ်ပစ်လိုက်ရပါတယ်။ဒါပေမဲ့လည်းကဘာလက်ခီးသွားတွေကိုဆွဲဆောင်ဖို့နဲ့ဒေသခံတွေရဲ့တောင်းဆိုမှုကြောင့်ဘေးရန်တွေလုံခြုံမှုရှိတဲ့အရင်တရထားပုံစံတွေကိုလွန်ခဲ့တဲ့နှစ်ကဆက်လို့ပြန်လည်ပြေးဆွဲခဲ့ပါတယ်။တရထားအင်ဂျင်နီယာလူဝိစ်မဲလိုက
စကီအော်ဖရိနူထရီလိုကျော်ဖရိုမဂနက်
ဒါကတန်လိုက်ရထားဘရိတ်ပါတန်လိုက်နဲ့ဘရိတ်အုပ်ပါ
တယ
်လိုအပ်ချိန်မှာချက်ချင်းရက်နိုင်အောင်တန်လိုက်ဘရိတ်အပါအဝင်လေဖီအသုံးဘရိတ်စနစ်နှစ်ခုလဲတရက်ထားမှာတက်ဆင်ထားပါတယ်ရီယိုမြို့ရဲ့တခြားနေရာတွေမှာတော့တာမန်တရက်ထားတွေအစား light rail လို့ခေါ်တဲ့အဆင့်မြင့်ခစ်ပေါ်တရက်ထားတွေကိုအစားတို့သုံးဆွဲလာပါတယ်လေ့ကျင့်တင်ကြားရေးမန်နေဂျာအလက်ဇန်ဒရီဆူရစ်ကတရက်ထားမောင်းဖို့သင်တန်းတွေပေးနေပြီလို့ပြောပါတယ်
အရေးပေါ်အခြေအနေကြုံလာချိန်မှာဘာတွေလုံမလဲဆိုတာနဲ့ပတ်သက်လို့တရက်ထားမောင်းမဲ့သူတွေကိုရထားပေါ်မှာရောဆီမြူလေတာလေ့ကျင့်ရေးဆက်နဲ့ပါသင်ကြားပေးနေပါတယ်
ဒါပေမဲ့လည်းနောက်ပေါ်လာတဲ့အစိမ့်မြင့်ဤပညာနဲ့တရက်ထားသစ်တွေဘလောက်ကောင်းကောင်းရီယိုရဲ့လမ်းကျင်းတွေကနေကာရီယိုကာရေးသွဲတရားကိုဖျက်တဲ့စန်တာထရီဆာတရက်ထားတွေကိုစီးနင်းဘူးသူတွေအနေနဲ့တော့ဒီအတွေ့အကြုံကိုဘဝမှာအမြဲအမှတ်ရနေမှာပါခင်ဗျာတို့ရရှိမှာခင်ဗျာကျွန်တော်တို့အခုထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA Internet ဆာမျက်နှာမှာလည်းအလွယ်တကူဖတ်ရှုနားဆင်နိုင်ပါတယ် VOA မြန်မာပိုင်းရဲ့ website လိပ်စာကတော့ www.burmese.voanews.com ဖြစ်ပါတယ်ဒီကြာသပတေးနေ့မနေ့ထုတ်လွှင့်မဲ့ radio အစီအစဉ်တွေကိုတော့ line တို့မီတာ32 40 50နဲ့ line လက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာကျွန်တော်တို့အစီအစဉ်လေးမကြခင်ပြီးဆုံးတော့မှာမို့အခုကျန်နေသေးတဲ့အချိန်မှာသတင်းချင်းချက်ကိုကိုချောချောသိင်္ဂါကြီးညာပြောအောင်ခင်ဗျာ
ကမ္ဘာတော်နိုင်ငံများပြားဟာဖိနစ်အုပ်ချုပ်မှုတွေကနေရုန်းထွက်ပြီးဒီမိုကရေစီအတွက်ရုန်းကန်တိုက်ပွဲဝင်ခဲ့ကြတယ်ဆိုတာနဲ့ပတ်သက်ပြီးတော့ဒီကနေ့ဂရုနိုင်ငံအေသင်မြို့တော်မှာမိန့်ခွန်းပြောတဲ့အထက်သမရဘရောက်ကိုဘောမကမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့လည်းထည့်သွင်းပြောဆိုသွားပါတယ်ဒါကြောင့်လည်းပဲဒီကနေ့ဆိုရင်သူတို့ရဲ့ကိုပိုင်ပန်းနိုင်ငံရွေးချယ်တဲ့ယူကရိန်းလူထုရဲ့အခွင့်အရေးကိုအမေရိကန်ပြည်ထောင်စုကအားပေးထောက်ခံနေတဲ့အကြောင်းဒီမိုကရေစီကိုရွေးချယ်ရှောက်လွှမ်းကြတဲ့မြန်မာတူနီးရှားနိုင်ငံတွေနဲ့လက်တွဲလှုပ်ဆောင်နေတဲ့အကြောင်းသမ္မတဥပမာကပြောသွားပါတယ်။ဒါ့အပြင်အမေရိကန်ပြည်ထောင်စုမှငြိမ်းချမ်းစွာအာဏာလွှဲပြောင်းရေးရဲ့အရေးကြီးပုံကိုလည်းဒီမိုကရေစီနဲ့ပတ်သက်ပြီးတော့ဂရိလူတို့ကိုပြောတဲ့မိန့်ခွန်းထဲမှာသမ္မတဘရောက်ဥပမာကအလေးနဲ့ပြောသွားပါသေးတယ်။နိုင်ငံတကာရာစုတရားခုံရုံး ICC ကနေနှုတ်ထွက်ဖို့ရုရှားသမ္မတဗလာဒီမီယာပူတင်ကအဆုံးဖြတ်လိုက်ပါပြီ။လူမျိုးတုံးတပြတ်မှုလူသားဓုပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုနဲ့စစ်ရာဇဝတ်မှုတွေကိုတရားစစ်ဆေးစီရင်တဲ့နိုင်ငံကတရားစီရင်ဆိုင်ရာပထမဆုံးဥပဒေပိုင်းအဖွဲ့အစည်းကနေနှုတ်ထွက်မဲ့အမိန့်တရားကိုသမ္မတပူတင်ကဒီကနေ့လက်မှတ်ရေးထိုးထုတ်ပြန်လိုက်တာပါ။အင်ဒိုနီးရှားနိုင်ငံမှာဘုရားသခင်ကိုစော်ကားပြောဆိုရဲဆိုတဲ့ဆွဲချက်နဲ့ဂျကာတာဒေသရဲ့ခရစ်ယာန်ဘာသာဝင်အုပ်ချုပ်ရေးမှုကိုတန်တရားရှိသူတူအဖြစ်အင်ဒိုနီးရှားရဲ့တပ်ဖွဲ့ကဒီကနေ့ပြောလိုက်ပါတယ်။ဒါဟာဖြင့်မွတ်စလင်အများစုဖြစ်တဲ့နိုင်ငံမှာဘာသာရေးအရတည်ငြိမ်ခံနိုင်စွမ်းကိုအဓိကဆန့်သတ်မှုတစ်ခုဖြစ်ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရဒီကနေ့မနေ့ပိုင်းကနိုင်ငံခြားရေးဝန်ကြီးဌာနမှာအမေရိကန်အာဆီယံစီးပွားရေးကောင်စီကကိုယ်စားလှယ်ဖွဲ့နဲ့တွေ့ဆုံပါတယ်။အဲလိုတွေ့ဆုံချိန်တွင်မြန်မာနိုင်ငံမှာဂျီနီမျိုးနွယ်မှုပြုလုပ်နိုင်မဲ့အခြေအနေတွေကိုအမြင်ချင်းဖလှယ်ဆွေးနွေးခဲ့တယ်လို့အမေရိကန်ပြည်ထောင်စုကစီးပွားရေးလုပ်ငန်းတွေမြန်မာနိုင်ငံမှာလာရောက်ဂျီနီမျိုးနွယ်ဖို့လေတော်ဆန်းစုကြည်ကဖိတ်ခေါ်ခဲ့ပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လွှင့်ရေးမှုကမက်ကင်ပြူတွေဖြစ်ပြီးစပ်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့မစ်ခေးလ်ဒူဘင်စကီဖြစ်ပါတယ်။ကျွန်တော်ကတော့အောင်ပါ။ VOA American တန်ညာပဲမြန်မာဘာသာအစီအစဉ်ကိုည9:00ကနေ 10:00 ထိ line တို့မီတာ 24.5 32နဲ့50ရုပ်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။ VOA ကိုအားပေးနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။သောတာရှင်တွေအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေတဲ့ညချမ်းလေးဖြစ်ပါစေခင်ဗျာ။
This program has come to you from the Voice of America, Washington.